Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA American တန်ကနေ2019ခုနှစ်နိုဝင်ဘာလ28ရက်ခြားသာရီနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိလိုင်းလိုမီနာ25 32 51နဲ့လိုင်းလမ်းမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေတည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာဒီညအတွက်အစည်းအဝေးမူကတော့ကျွန်တော်ရန်နိုင်ပ
ါကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့ဟောင်ကောင်ဒီမိုကရေစီဥပဒေကိုအမေရိကန်သမ္မတဒေါ်နယ်ထရန့်လက်မှတ်ရေးထိုးတည်ပြလိုက်တဲ့ပေါ်တရုတ်နိုင်ငံကအပြင်းထန်ကန့်ကွက်လိုက်ပါတယ်အမေရိကန်ရဲ့နျူကလ িয়ার ရေးဆွေးနွေးမှုတွေရပ်တန့်နေချိန်မှာပဲမြောက်ကိုရီးယားကမစ်ဆိုင်းတုံးတွေဖြစ်ပုံရတဲ့ပြစ်လွတ်မှုတွေဒီကနေ့ထပ်မံဆန်းသတ်လိုက်ပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုတော့မဆုမျက်မွန်နဲ့အတူကြီးညာပေးသွားမှာပ
ါဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့အေယာဝတီတိုင်းပသိမ်မြို့နယ်ရွှေတောင်ရံရဲစခန်းပိုင်ကန့်ချိန်မှာဖိခဲ့တဲ့ဘက်ကဖမ်းမိခဲ့တဲ့မွတ်စလင်ရွာသား22ဦးနဲ့ပတ်သက်ပြီး
ရောဂါနဲ့ပြီးတော့ဒီ1949ခုနှစ်ပြည်သူ့မျိုးနိုင်ငံအတွင်းနေထိုင်သူများမှတ်ဖို့တင်ရေးအဲ့ဥပဒေပုံက6-1-6-3နဲ့မှတရားရုံးကြိုက်ရှော
က်ပသိမ်မြို့တိုင်းရဲတပ်ဖွဲ့ကဒူရဲမူကြီးထွန်းရွှေပြောတော့တာဖြစ်ပါတယ်ဒီကြောင့်ဖြည့်စုံကိုမကြခင်မှာနားဆင်ရမှာပါထားပြင်ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာအစိုးရတပ်နဲ့အေးရခိုင်လက်နက်ကင်တပ်ဖွဲ့တွေတိုက်ပွဲပြင်းထန်ဖြစ်ပွားနေတဲ့အကြောင်းတစ်ခါတိုက်ပွဲတွေကြောင့်ရခိုင်မြောက်ပိုင်းမှာနေရဆွန့်ခွာထွက်ပြေးနေတဲ့စစ်ပေးရှောင်900လောက်အထိရှိလာနေတဲ့အကြောင်းပါဝင်ထိုင်းနိုင်ငံကစစ်အုပ်တထောင်ကျော်ပိတ်ရတဲ့အတွက်မြန်မာလူသမားတွေအလုံးလက်မဲ့အခြေအနေနဲ့ရင်ဆိုင်နေရပြီးတော့လူသမားရေးအဖွဲ့တွေကဘလို့အခုညီပေးဖို့လုပ်နေတဲ့စာရတွေကိုနားဆင်ရဖို့ရှိပါတယ်ဒီကြောင်းတွေမတင်ဆက်ခင်မှာတော့ဒီနောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်စုမြတ်မွန်တို့ကကြီးညာပေးมาဖြစ်ပါတယ်ခင်ဗျာ
ဟောင်ကောင်ဒီမိုကရေစီဥပဒေကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ကလက်မှတ်ရေးထိုးတည်ပြလိုက်တဲ့ပေါ်အပြင်းထန်ကန့်ကွက်ကြောင်းတရုတ်နိုင်ငံကအမေရိကန်သမ္မတကြီးကိုဒီကနေ့ပဲဆင့်ခေါ်ပြောဆိုလိုက်ပါတယ်တရုတ်နိုင်ငံပြည်တွင်းရေးကိုပြင်းပြင်းထန်ထန်ဆွတ်ဖက်တဲ့လုပ်ရဖြစ်တယ်လို့နိုင်ငံတကာဥပဒေတွေကိုအကြီးအကျယ်ချိုးဖောက်လိုက်တာဖြစ်ကြောင်းအမေရိကန်သမ္မတကြီးတယ်ရီ ဘရန်စတက်ကိုတရုတ်ဒုတိယနိုင်ငံခြားရေးဝန်ကြီးလီယွန်ချန်ကပြောဆိုလိုက်တဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြခဲ့တာပါနိုင်ငံဆက်ဆက်ရေးမထိခိုက်အောင်အမေရိကန်ကဥပဒေတွေကိုလက်တွေ့အကောင့်ထဲမှာဖော်ဖို့လဲတရုတ်ဒုတိယနိုင်ငံခြားရေးဝန်ကြီးကတိုက်တွန်းလိုက်ပါတယ်ကွန်ဒွေးဆိုင်အငင်းပွားမှုတွေကြုံနေရတဲ့တရုတ်နိုင်ငံကသတိပေးနေတဲ့ကြားကပဲဟောင်ကောင်မှာဒီမိုကရေစီလှုပ်ရှားသူတွေကိုအားပေးထောက်ခံတဲ့ဥပဒေမူကြမ်းတစ်ခုကိုသမ္မတထရန့်မနေ့တုန်းကပဲလက်မှတ်ရေးထိုးအတည်ပြုလိုက်တာပါဥပဒေတွေကိုတော့အမေရိကန်ထက်နဲ့အောက်လွှတ်တော်တွေမှာပြီးခဲ့တဲ့သတင်းပတ်တဲ့တခဲနဲ့နှီးပါမဲပေးအတည်ပြုထားတာဖြစ်ပါတယ်ဥပဒေတစ်ခုမှာတော့ကိုယ်ပိုင်အုပ်ချုပ်ခွင့်ရဟောင်ကောင်မှာလွတ်လပ်ခွင့်တွေရှိမရှိဆိုတာကိုနှစ်စဉ်ပြန်လည်သုံးသပ်ပြီးအမေရိကန်ကကွန်ဒွေးအထူးခံစားခွင့်တွေဆက်ပေးသင့်မတဲ့ဆုံးဖြတ်ဖို့ထည့်သွင်းထားတာပါနောက်ပြီးတခုမှလည်းအထူးရုံးနေနေရမှာတုံးတဲ့မြေရေပုံးတွေမြေကောင်းရေတွေရဘာကြီးစံတွေကိုဟောင်ကောင်ရဲတပ်ဖွဲ့အတွက်တင်ပို့ရောင်းချခွင့်တားမြစ်ထားတာပါတရုတ်နိုင်ငံခြားရေးဝန်ကြီးဌာနကတော့ပြည်တွင်းရေးကိုအမေရိကန်ကဆက်လက်ဆွတ်ဖက်နေမယ်ဆိုရင်ပြင်းပြင်းထန်ထန်တုံ့ပြန်သွားမယ်ကြောင်းပြောဆိုလိုက်ပါတယ်ဟောင်ကောင်အစိုးရကလည်းအမေရိကန်ရဲ့လုပ်ရအတွက်အလွန်အမင်းစိတ်မကောင်းဖြစ်ရတဲ့ကြောင်းနဲ့ဆန္ဒပြသူတွေကိုလွဲမှားတဲ့သတင်းစကားပားရရောက်တဲ့ကြောင်းပြောဆိုခဲ့တာပါသမထရန်ကတော့တရုတ်နဲ့ဟောင်ကောင်ကခေါင်းဆောင်တွေကိုယ်စားလှယ်တွေမတူကွဲပြားတဲ့အမြင်တွေကိုဆွေးနွေးညင်နိုင်ပြီးရေရှည်ငင်းချင်းနဲ့တာယာဝါပြောရေးအတွက်အပြေရှာနိုင်မှုရည်ရွယ်ချက်နဲ့ဥပဒေတွေကိုပြဋ္ဌာန်းလိုက်တာဖြစ်တဲ့အကြောင်းပြောဆိုထားပါတယ်
မြောက်ကိုရီးယားနိုင်ငံကမစ်ဆိုင်းဒုံးဖြစ်ပုံရတဲ့ဒုံးတစ်ခုကိုဒီကနေ့ပြစ်လွှတ်ခဲ့ပါတယ်။နျူကလ িয়ার အရေးဆက်လက်ဆွေးနွေးကြနေဆိုရင်အမေရိကန်ဘက်ကဒီနှစ်မကုန်ခင်သဘောထားပြောင်းဖို့မြောက်ကိုရီးယားကပြောထားချိန်မှာပဲအခုလိုမျိုးနောက်ထပ်ဒုံးပြစ်လွှတ်ခဲ့တာပါ။ဒီကနေ့မြောက်ကိုရီးယားဒေသစံတော်ချိန်ညနေ 9:00 နာရီမှာ Southam Kyong ခရိုင်ကနေအရှေ့ဘက်ကမ်းရိုးတန်းပင်လယ်ထဲကိုမြောက်ကိုရီးယားကဒုံးနှစ်ဆင်းစမ်းသပ်ပြစ်လွှတ်ခဲ့တယ်လို့တောင်ကိုရီးယားစစ်တပ်ကပြောပါတယ်။ဘလို့ဒုံးအမျိုးအစားဖြစ်ပြီးတော့ဘလောက်အကွာအဝေးအထိရောက်ခဲ့တယ်လဲဆိုတာကိုတော့တောင်ကိုရီးယားစစ်တပ်ကြေညာချက်မှာဖော်ပြမထားပါဘူးအလားတူဂျပန်အစိုးရအရာရှိတွေကလည်းမစ်ဆိုင်းထုံးတစ်စင်းကိုမြောက်ကိုရီးယားပြစ်လွတ်ဆန်းသတ်ခဲ့ပုံရကြောင်းနဲ့ဂျပန်နိုင်ငံရဲ့အထူးစီးပွားရေးဆောင်အထိတော့မရောက်ခဲ့ဘူးလို့ပြောပါတယ်တလကျော်အတွင်းမှာဒါပထမဆုံးအချိန်မြောက်ကိုရီးယားကပြစ်လွတ်တာဖြစ်ပြီးတော့မေလအစောပိုင်းတည်းကစလို့ရည်တွက်ရင်တော့73ချိန်မြောက်ဖြစ်ပါတယ်ရဆိုင်နေတဲ့နျူကလ িয়ার ဆွေးနွေးမှုတွေပြန်ဆနိုင်ဖို့အတွက်အမေရိကန်ဘက်ကဒီနှစ်မကုန်ခင်မှာလက်ရောမှုတွေပိုမိုလှုပ်ဆောင်ဖို့မြောက်ကိုရီးယားကပြောနေတဲ့တစ်ချိန်တည်းမှာပဲအခုဒုံးဆန်းသက်ပြစ်လွတ်မှုတွေကိုဖိအားပေးတဲ့အနေနဲ့လုပ်နေပုံရပါတယ်အမေရိကန်နဲ့အလုံသဘောအဆင့်နျူကလ িয়ার ဆွေးနွေးမှုတွေကိုမြောက်ကိုရီးယားကပြီးခဲ့တဲ့လမှာရပ်ဆိုင်းလိုက်ပြီးခုလိုရပ်ဆိုင်းရတာဟာအမေရိကန်အစိုးရကြောင်းလို့အပြစ်တင်ပါတယ်အဲဒီနောက်နျူကလ িয়ার နဲ့တာဝေးပြစ်မစ်ဆော့ဒုံးဆန်းသက်မှုတွေပြန်ဆသွားမယ်လို့တတိပေးခဲ့ပါတယ်
ယူရိုနိုင်ငံမှာဆိုးရဆန့်ကျင်ဆန္ဒပြနေသူတွေကနိုင်ငံတောင်ပိုင်းနာချက်ပြမှုမှာရှိတဲ့ ပြည်ရနိုင်ငံကောင်စီရုံးကိုမနေ့တုန်းကပဲမိရှုဖြစ်စီလိုက်ကြပါတယ်။ကောင်စီရုံးအဆောက်အဦဝင်မှုစူးစမ်းသူတွေကိုလူညုံတပ်ဖွဲ့တွေကကြီးစံစစ်တွေနဲ့ပြစ်ခတ်ရှင်းလင်းရန်ကဆန္ဒပြသူတူးသေဆုံးပြီး35ယောက်ထက်မနည်းလဲတရားရသွားပါတယ်။ကောင်စီရုံးဝင်နေတော့ထိခိုက်မှုမရှိပါဘူး။ဒါဆိုရင်အီရန်တန်တမန်ရုံးတစ်ခုကိုဆန္ဒပြသူတွေဒုတိယအကြိမ်တိုက်ခိုက်တာလည်းဖြစ်ပါတယ်။ဒီလက်ဆမ်းမတော့ကလည်းကာဘာလာမျိုးကကောင်စီရုံးကိုမီးလောင်ပုံးနေနဲ့ပြစ်ပေါက်တိုက်ခိုက်ခဲ့ကြပေမဲ့မီးလောင်မှုတော့မဖြစ်ခဲ့ပါဘူး။ဆိုရရဲ့အချင်းပြေချဆမှုတွေအဆုံးသက်ရေးအီရတ်ပြည်တွင်းကိစ္စတွေမှာအီရန်နိုင်ငံကဩစာလွှမ်းမိုးနေတယ်ဆိုတဲ့အမြင်တွေနဲ့အစိုးရကိုဆန့်ကျင်နေတဲ့ဆန္ဒပြပွဲတွေနိုင်ငံတောင်ပိုင်းမှာအောက်တိုဘာလကတည်းကစတင်ဖြစ်ပွားနေတာပါ။လမ်းတွေတံတားတွေကိုပိတ်ဆို့ပြီးဆန္ဒပြပွဲတွေတဖြည်းဖြည်းကျန်းတန်းလာသလိုလူရင်းတပ်ဖွဲ့တွေနဲ့ရုံးရင်းစခတ်မှုတွေဖြစ်ပွားရတာကနေ့စဉ်နဲ့အမျှမြေယူပုံးတွေကြီးစံစစ်တွေကိုတုံးပြီးနှိမ်နင်းနေတာပါ။ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တဲ့အောက်တိုဘာလကဆက်လို့လူပေါင်း350ကျော်သေဆုံးပြီးထောင်နဲ့ချီထိခိုက်ဒဏ်ရာတွေလည်းရရှိခဲ့ကြပါတယ်။ UN ကတော့ကောင်စီရုံးမိရှုခံခဲ့ရတဲ့လူရဲ့ပေါ်ပြစ်တင်ရှုတ်ချတဲ့အကြောင်းဒီကနေ့ပဲပြောဆိုခဲ့ပါတယ်။မိရှုမှုနဲ့ပတ်သက်လို့ထိထိရရအေးအေးဆောင်ရွက်ဖို့တောင်းဆိုတဲ့အကြောင်းလဲ UN နိုင်ငံရဲ့ဌာနပြောခွင့်ရသူရဲ့ကြေညာချက်ကိုနိုင်ငံပိုင် IRN သတင်းဌာနကဖော်ပြခဲ့ပါတယ်။
အယ်ဘေးဒီးယားနိုင်ငံမှာဆယ်စုနှစ်နဲ့ချီအတွင်းအဆိုးဆုံးငရင်တန်းကြောင့်သေဆုံးသူ40ရှိသွားပါပြီ။အပြက်စီးတွေအောက်ကတည်းကအလောင်း10လောင်းကိုညာတုန်းကဆွဲထုတ်နိုင်ခဲ့တာကြောင့်သေဆုံးသူ40အထိရှိသွားပြီလို့ကာကွယ်ရေးဝန်ကြီးဌာနကဒီကနေ့ပြောပါရယ်။အင်္ဂါနေ့တုန်းက 6.4 ပြင်းအားနဲ့လှုပ်ခတ်ခဲ့တဲ့ငရင်ကြောင့်အဆောက်အဦတွေပြိုကျပျက်စီးပြီးအများအပြားအောက်မှာပြီးသေဆုံးခဲ့ကြတာပါ။ဘယ်နှယောက်အောက်မှာပိတ်မိနေခဲ့တယ်လဲဆိုတာကိုတော့မပြောနိုင်ပါဘူး။ငရင်တန်းအဆိုးဆုံးခံခဲ့ရတဲ့ဒိုဟတ်မြို့နဲ့ဖူမာနေမြို့တွေကပြိုကျခဲ့တဲ့လူနေအဆောက်အဦတွေဟိုတယ်တွေအောက်မှာရှိနေနိုင်တဲ့သူတွေကိုကယ်ဆယ်ဖို့ကယ်ဆယ်ရေးတွေမနာမနေရှာဖွေနေပါတယ်။ဥရောပနိုင်ငံတချို့ကကူညီကယ်ဆယ်ရေးအဖွဲ့တွေလည်းလာရောက်ကူညီနေပါတယ်။အပြက်အစီးတွေအောက်ကနေအသက်ရှင်ရဲ့ကယ်ထုတ်နိုင်သူ46ယောက်ကိုတော့ဆေးရုံတင်ထားတယ်လို့ကာကွယ်ရေးဌာနပြောခွင့်ရသူက AFP သတင်းကိုပြောပါတယ်။ငရင်လှုပ်ပြီးတဲ့နောက်နောက်ဆက်တွဲငရင်ငယ်ပေါင်းယာနဲ့ချီဆက်လက်လှုပ်ခတ်နေတာကြောင့်လူတွေထိတ်လန့်နေကြပြီးတော့ရှာဖွေရေးတွေကိုလည်းယာယီရထားခဲ့ရပါတယ်။ထိခိုက်ဒဏ်ရာရသူ650လောက်ရှိပြီး10ယောက်ရဲ့ဒဏ်ရာတွေကစိုးရိမ်ရတယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်ရှင
် VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
် View American တင်မြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံအရှေ့ပိုင်းမှာအီဘိုလာရောဂါတက်ဖြည့်ဌာနနှစ်ခုတက်ခဲ့ခံရမှုကြောင့်အကူအညီပေးရေးဝန်ထမ်း၃ယောက်သေဆုံးပြီးအများအပြားဒဏ်ရာရသွားတဲ့အကြောင်းကုလသမဂ္ဂကပြောဆိုလိုက်ပါတယ်။အီဘိုလာရောဂါတက်ဖြည့်လုပ်ငန်းကဝန်ထမ်းတွေနေထိုင်ရာအီချူရီပြည်နယ်ဘိုင်ယာကာတိုမှာကမ္ဘာ့ကျန်းမာရေးဖွဲ့ WHO ကဖွင့်လှစ်ထားတဲ့ဌာနတွေကိုမမတ်လူမျိုးစုသဘောနဲ့ဒီနေ့စောပိုင်းဝင်ရောက်တက်ခဲ့တဲ့အကြောင်းကုလသမဂ္ဂကပြောဆိုခဲ့တာပါ။အီချူရီပြည်နယ်တွေကမန်ဂျီနာကတက်ခဲ့မှုကိုတော့ကုကံကောက်ဝင်နိုင်ခဲ့တဲ့အကြောင်းလဲ WHO တာဝန်ရှိသူတွေကပြောဆိုကြပါတယ်။အဆိုရဆုံးဖြစ်ရတဲ့လက်တွေ့ကြုံရတဲ့အပေါ်မှာဝမ်းနဲ့မိတဲ့အကြောင်းလဲ WHO အကြီးအကဲ Tedros Adhanom Ghebreyesus ကပြောဆိုခဲ့တာပါ။ဒဏ်ရာသူတွေကိုဆောင်ရှောက်ဖို့နဲ့တခြားနယ်မြေတွေမှာရှိတဲ့ဝန်ထမ်းတွေရဲ့လုံခြုံရေးအာရုံစိုက်ဆောင်ရွက်နေတဲ့အကြောင်းလဲ WHO ညွှန်ကြားရေးမှူးချုပ်က Twitter လူမှုကွန်ရက်ကနေပြောဆိုခဲ့ပါတယ်။ကွန်ဂိုနိုင်ငံရှိပိုင်းကီဗူးနဲ့အီချူရီပြည်နယ်တွေမှာအီဘိုလာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြောင့်တနည်းကျော်အချိန်တွေမှာပဲလူပေါင်း2,100ကျော်သေဆုံးခဲ့ရတာပါလုံခြုံမှုမရှိတဲ့အခြေအနေတွေကြောင့်ဒေသခံလူမှုတန်ဝန်ကြားရောဂါပြန့်နှံ့မှုတွေနဲ့ကာကွယ်ရေးစီစဉ်တွေမှာဟန်တားတွေကြုံနေရတယ်လို့ကျန်းမာရေးဌာနတွေလူသေးလောင်းတွေမြုပ်နေရနေရာတွေကိုလည်းအကောက်အွယ်မပေးနိုင်တဲ့အခြေအနေတွေနဲ့ကြုံတွေ့နေရတာဖြစ်ပါတယ
်အမေရိကန်ပြည်ထောင်စုမှာဒီကနေ့ကြားရောက်တဲ့ဂျေဇူရော်နေ့မှာနိုင်ငံနေရာတော်တော်များများနှင်းမုန်တိုင်းဒဏ်ခံရတဲ့အတွက်ခီးသွွာလာရေးတွေအကြီးအကျယ်ထိခိုက်နေပါတယ်။ပုတ်ထူးနေနေ့လေပိုင်းအထိလေယာဉ်ခီးစဉ်900ကျော်ဖျက်သိမ်းခဲ့ရပြီး9000ကျော်နှောင့်နှေးခဲ့တယ်လို့ Flight Aware ဆိုတဲ့လေယာဉ်ခီးစဉ်တွေရဲ့နောက်ဆုံးအခြေအနေကိုဖော်ပြတဲ့ website မှာဖော်ပြခဲ့ပါတယ်။ American မိသားစုတွေပြန်လည်ဆုံတွေ့ကြလေရှိတဲ့ဂျေဇူရော်နေ့အတွက် American တန်900ကျော်မိုင်90ထက်အကွာအဝေးကိုခီးသွွာကြလိမ့်မယ်လို့မျှော်လင့်ရပါတယ်။နိုင်ငံအနောက်ဘက်ကမ်းခြေဒေသနဲ့ Rocky တောင်တန်းဒေသဘက်ကိုတိုက်ခတ်တဲ့နှင်းမုန်တိုင်းကြီးဟာ တောင်တကိုတာအိုင်အိုဝါမစ်ရှိဂန်မင်းနီဆိုတာနဲ့ဝစ်ကင်ဆန်ပြည်နယ်ဘက်ကိုပုံထုံးတွေတုန်းကဝင်ရောက်ခဲ့ပါတယ်ပမာဏများတဲ့နှင်းတွေနဲ့အတူလေပြင်းတိုက်နှုန်းတစ်နာရီကိုကီလိုမီတာ120လောက်အထိနဲ့မုန်တိုင်းကြီးနောက်တစ်ခုနိုင်ငံရဲ့အနောက်ဖက်ခြမ်းကိုထောက်ဝင်ဖို့ရှိသေးတယ်လို့အမျိုးသားမိုးလေဝသဌာနကသတိပေးထားပါတယ် Midwest အနောက်အလယ်ပိုင်းနဲ့အရှေ့မြောက်ပိုင်းဒေသတွေမှာလည်းနှင်းတွေအများကြီးကြပြီးလေပြင်းတိုက်ခတ်မယ်လို့ခန့်မှန်းထားပါတယ်အဲ့ဒီဒေသတွေကပြည်နယ်နဲ့ဒေသန္တရတာဝန်ရှိသူတွေကဖြစ်နိုင်ရင်ခရီးမသွားကြဖို့တိုက်တွန်းထားပါတယ်။နယူးယောက်မြို့မှာဆိုရင်ဒီကနေ့ကြာသပတေးနေ့မှာလေပြင်းတစ်နာရီကိုမိုင်90လောက်အထိတိုက်မယ်လို့ခန့်မှန်းထားပါတယ်။နယူးယောက်မြို့ကမေဆီစ်ကုန်တိုက်ကြီးကနေကျေးဇူးတော်နေ့တိုင်းကျင်းပတဲ့လေထိုးရုပ်ကြီးတွေစီတန်းလှည့်လည်အလှပြပွဲမှာအယုတ်ကြီးတွေကိုလေပြင်းတိုက်မှုတစ်နာရီ34မိုင်ကျော်ရင်လှည့်လည်မပြရဘူးမျိုးဥပဒေအရသတ်မှတ်ထားတာပါဒါပေမဲ့အေယာမလေထိုးရုပ်ကြီးတွေလှည့်လည်အလှပြနိုင်မှာဖြစ်တယ်လို့မြို့တော်ဝန်ဘီလ်ဒါဘလာစီယိုက Twitter ပေါ်မှာရှင်းသားခဲ့ပါတယ
်အမေရိကန်ပြည်ထောင်စုကိုတရားမဝင်ဝင်လာသူတွေကိုနှိမ်နှင်းနဲ့စီစဉ်ရပြီးခဲ့တဲ့နေ့ထဲရွှေပြောင်းဝင်ရောက်သူတွေကိုဖမ်းဆီးထိန်းသိမ်းခဲ့ရမှာတကွေးတပြားဖြစ်နေတဲ့မိသားစုတွေကိုစုံစမ်းနိုင်မဲ့ဤပညာအမေမြေလူညုံရေးဝန်ကြီးဌာနမှာမရှိကြောင်းအစိုးရဌာနတွင်စုံစမ်းမှုမှာတွေ့ရှိခဲ့ပါတယ်ကလေးနဲ့သူရောက်လာတဲ့သူတွေပါဝင်တရားမဝင်နေဆက်ဖြစ်ကျော်ဝင်လာသူတွေကိုရာဇဝတ်ကြောင်းနဲ့အရေးယူမဲ့မူဝါဒအရမိသားစုဝင်တွေကိုခွဲခြားထိန်းသိမ်းခဲ့တဲ့ကိန်းဂဏန်အတိအကျကိုအမိမြေလူညုံရေးဝန်ကြီးဌာနကအတည်ပြုမပေးနိုင်ခဲ့တဲ့အကြောင်းမနေ့ကထုတ်ပြန်တဲ့လုပ်ငန်းစစ်ချုပ်ရုံးအစီရင်ခံစာမှာဖော်ပြလိုက်တာပါအမိမြေလူညုံရေးဝန်ကြီးဌာနကတော့လူမှုကြီးကြပ်ရေးဆရာမူဝါဒတွေကိုအကောင်အထည်ဖော်တဲ့ကာလအတွင်းဖမ်းဆီးပြီးမိသားစုနဲ့တကွဲတပြားထိန်းသိမ်းခံရသူကလေးပေါင်း314ယောက်အထိရှိမယ်လို့လည်းခန့်မှန်းခဲ့ပါတယ်
HIV virus ပိုးနဲ့မွေးဖွားလာတဲ့ကလေးတွေကိုနည်းနည်းကြည့်တဲ့အထိမဆောင်ပဲမွေးပြီးပြီးချင်းနိုင်ပိုင်းဒါမှမဟုတ်ရက်ပိုင်းအတွင်းစတင်ကုသရာဟာအထူးရောက်ဆုံးဖြစ်တယ်လို့လောက်ဆုံးလေ့လာမှုတစ်ခုကတွေ့ရှိပါတယ်။ဘော့ဆဝါနာပြည်နယ်က HIV ပိုးရှိတဲ့မွေးကင်းစကလေး40ကိုမွေးလာပြီးနိုင်ပိုင်းအတွင်းမှာပဲဆေးတိုက်ကြွေးကုသခဲ့တာမှာဆေးကုသမှုယူနေချိန်နဲ့ယူပြီးချိန်သူတို့ခန္ဓာကိုယ်ထဲမှာ HIV ပိုးနောက်ထပ်ပွားနိုင်တဲ့ cell တွေလျော့သွားတာကို American Harvard တက္ကသိုလ်ကသိပ္ပံပညာရှင်တွေလေ့လာတွေ့ရှိခဲ့ကြတာပါဒီကလေးတွေရဲ့ကိုယ်ကစွမ်းအားက HIV ပိုးမရှိတဲ့ကလေးတွေထက်တောင်ပိုကောင်းတာတွေ့ခဲ့ရတဲ့အကြောင်း Science Translational Medicine Journal မှာဖော်ပြထားပါတယ်လေးလအရွယ်ရောက်မှဆေးကုသမှုစတင်ယူကြတဲ့ကလေးငယ်တွေအနေနဲ့လည်းမွေးပြီးပြီးချင်းကုတဲ့ကလေးငယ်တွေလောက်မဟုတ်ပင်မဲ့ထိရောက်မှုရှိတာကိုတွေ့ခဲ့ကြပါပါတယ်
Direct from Washington, the voice of America, VOA.
နောက်ဆုံးရသတင်းတွေကိုကိုအောင်လေးဦးနဲ့မဆုမြတ်မော်တို့ခြေညာပေးသွားတာဖြစ်ပါတယ်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုကျွန်တော်တို့ရဲ့ internet ဆောင်မြင်တာဖြစ်တဲ့ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းနားဆင်နိုင်ပါတယ်။အခုကဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်။ရင်းဆုံးတော့ ARD time မှာပြီးခဲ့တဲ့ပတ်တွင်ဖမ်းဆီးခံခဲ့ရတဲ့ဒီတက္ကသိုလ်ရောသား22ယောက်ရဲ့အခြေအနေကိုစတင်ပြီးတော့ပြောပြကြပါမယ်။ရာဝတီတိုင်းဒေသကြီးပသိမ်မြို့နယ်ရွှေတောင်ရံရဲစခန်းအပိုင်ကမ်းခြေမှာဖမ်းဆီးခဲ့တဲ့တက္ကသိုလ်မွတ်စလင်ရောသား22ဦးကိုပသိမ်မြို့နယ်တရားရုံးကလူမှုကြီးကြပ်ရေးဥပဒေနဲ့တရားစွဲဆိုထားပြီးအသက်မပြည့်သေးသူ6ယောက်ကိုတော့လူငယ်ပြည်ပင်ထိန်းသိမ်းစခန်းမှာနှစ်နှစ်ထိန်းသိမ်းဖို့ပို့ဆောင်လိုက်ပြီးဖြစ်ပါတယ်။ကျန်ရှိနေတဲ့အသက်18နှစ်ပြည့်ပြီးသူတွေကိုတော့မကြောင်ခင်စင်ချက်ချမှတ်ဖွယ်ရှိပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ခူမိုးစော်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ခင်ဗျာ။
ဟုတ်ကဲ့ရကိုင်းပြည်နယ်မြောက်ပိုင်းကအစ္စလမ်ဘာသာဝင်22ဦးဟာအေယာဝတီတိုင်းဒေသကြီးပသိမ်မြို့နယ်ရွှေတောင်ရံရဲစခန်းအပိုင်ကမ်းခြေမှာဒီလ20ရက်နေ့ကဖမ်းဆီးခဲ့တာဖြစ်ပါတယ်။သူတို့ကိုတဖက်နိုင်ငံကခိုးဝင်လာသူတွေဖြစ်တန်တရားနဲ့ဖမ်းဆီးတာဖြစ်ပေမဲ့စစ်ဆေးကြည့်တဲ့အခါစစ်တွေမြို့အနီးတက်ကယ်ပြင်ကြေးရွာကဖြစ်ကြောင်းတွေ့ရှိရပြီးလူဝင်မှုကြီးကြပ်ရေးဥပဒေအရပသိမ်မြို့နယ်တရားရုံးမှာရုံးတင်စစ်ဆေးခဲ့ပါတယ်။ပသိမ်မြို့တိုင်းရဲတပ်ဖွဲ့ကဒူရဲမူကြီးထွန်းရွှေကတော့ဖမ်းဆီးခံရသူတွေတဲကအသက်မပြည့်သေးတဲ့သူတွေကိုကော်မှုမြို့နယ်ငှက်အော်ဆန်းလူငယ်ထင်းသိမ်းရေးစခန်းကိုပို့ဆောင်ခဲ့ပြီးကျန်သူတွေကိုတော့စစ်ဆေးနေဆဲဖြစ်ကြောင်းပြောပါတယ
်။ရောက်ကနေပြီးတော့ဒီ1949ခုနှစ်ပြည်သူ့မြန်မာနိုင်ငံအတွင်းနေထိုင်သူများမှတ်ဖို့တင်ရေးအဲ့ဥပဒေပုံက6နှစ်6တုံးနဲ့မှတရားရုံးဦးတိုက်လျှောက်ပါတယ်။ဒီမှာခလေးတွေကတော့ကွန်မြူနယ်ငှက်ဥစားလူငယ်ထိန်းသိမ်းရေးစခန်းမှာထိန်းသိမ်းဖို့မိချရတာ။အခု2019နိုဝင်ဘာ22ရက်နေ့ကနေတော့2021နိုဝင်ဘာ22ရက်နေ့ထိထိန်းသိမ်းဖို့မိချ။ဆက်ရှိနေအောင်ကကြား2ယောက်ရယ်မ6ဦးရယ်။လူကြီးတွေကတော့စစ်စီသေးပဲလေ
။အသက်မပြည့်သေးသူယောက်ျားလေး2ယောက်ကိုငှက်အော်ဆန်းကိုပို့ဆောင်ခဲ့ပေမဲ့မိန်းကလေး6ယောက်ကိုတော့ရန်ကုန်မြို့ဗဟန်းကအမျိုးသမီးကျောင်းကိုပို့ဆောင်ခဲ့တာဖြစ်ပါတယ်။ ူတို့အမှုကိုလိုက်ပါဆောင်ရွက်နေတဲ့ဒီမိုကရေစီနဲ့လူ့ခွင့်ရေးပါတီအထွေထွေတွင်းရင်မှုဦးကျော်စိုးအောင်ကတော့ဆက်ရှင်နှစ်အောက်လူငယ်တွေကိုဒီလ24ရက်နေ့ကပို့ဆောင်လိုက်တာဖြစ်ကြောင်းပြောပါတယ်။ကြံရှိနေသူတွေရဲ့နောက်ဆုံးအခြေအနေကိုလည်းသူကအခုလိုဆက်ပြောပါတယ်
။လောလောဆယ်သူတို့အတွက်ကျွန်တော်တို့လိုက်နေတယ်။အဲဒီနေ့တော့ကျွန်တော်ကတော့ရှင်းနေတဲ့ဖုန်းမဆက်သေးဘူး။ဒီနေ့တော့မသိသေးဘူး။ဒီနေ့တကယ်လို့မချဘူးဆိုရင်မနေ့မှချမယ်။အောင်ကြမယ်ဆိုရင်လည်းကျွန်တော်တို့အယူခံဝင်မှာပေါ့နော်
။ကျန်ရှိနေသူတွေဟာအမျိုးသား9ယောက်နဲ့အမျိုးသမီး9ယောက်ဖြစ်ပြီးတောက်ကြနေမှာယုံကျင်းရှိနေတာဖြစ်ပါတယ်။ဒီမှုနဲ့ပတ်သက်ပြီးပသိမ်မျိုးနယ်တရားရုံးကပြောခွင့်ရသူကိုတယ်လီဖုန်းနဲ့ဆက်သွယ်မေးမြန်းခဲ့ပေမဲ့လူကိုယ်တိုင်လာရောက်မေးမြန်းဖို့သာအကြောင်းပြန်ကြားခဲ့ပါတယ်။နိုင်ငံတကာကရိုဟင်ဂျာလို့ခေါ်တဲ့ရခိုင်ပြည်နယ်မြောက်ပိုင်းကအစ္စလမ်ဘာသာဝင်တွေဟာတတ်မှတ်နေမြေကျော်လွန်ပြီးခီးသွာလာခွင့်မရပါဘူး။ဒီလိုနေမြေကျော်လွန်သွာလာသူတွေကိုရခိုင်ပြည်နယ်နဲ့ဆက်ဆက်နေတဲ့မကွင်းနဲ့အေရီတိုင်းဒေသကြီးတွေမှာလူဝင်မှုကြီးကြပ်ရေးဥပဒေအရမကြာခဏဆိုသလိုဖမ်းဆီးတာတွေရှိခဲ့ပါတယ်။မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလက်မခံပဲရခိုင်ပြည်နယ်အတွင်းကမွတ်စလင်အသားဝိုင်းဆိုပြီးသုံးနှုန်းပါတယ်။
ပြည်သူတွေနောက်ကိုမိုးစောပြောပြသွားတာဖြစ်ပါတယ်အခုတစ်ခါတော့ရခိုင်ပြည်နယ်ဘက်ကသတင်းတွေကိုပြောပြပေးကြပါတယ်မြောက်ဦးမြို့နယ်ကျောင်းတောင်ဘက်မှာရခိုင်လက်နက်ကန်အအဖွဲ့နဲ့စိုးရတပ်မတော်တို့တိုက်ပွဲပြင်းထန်နေပါတယ်ရခိုင်မြောက်ပိုင်းဒေသမှာဒီရပိုင်းတွင်မြန်မာစစ်တပ်ကအေလက်နက်ကန်အဖွဲ့ကိုထိုးစစ်ဆင်လာတာဖြစ်ပြီးတိုက်ပွဲတွေကြောင့်ရသားသေဆုံးမှုတွေလည်းရှိနေပါတယ်ရခိုင်မြောက်ပိုင်းကတိုက်ပွဲအခြေအနေကိုတော့ကိုသက်နိုင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
ရခိုင်ပြည်မြောက်ပိုင်းမြောက်ဦးမြို့နယ်ကျောင်းတောင်ချေရွာနီးမှာအစိုးရတပ်နဲ့အဲအဖွဲ့တို့တိုက်ပွဲတွေမနေ့ကပြင်းထန်နေပြီဒီကနေ့မနက်ပိုင်းမှာလည်းဆက်လက်ပြင်းထန်နေတဲ့လို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်ပြောခွင့်ရဗိုလ်မှူးကြီးဝင်းစောဦးကပြောပါတယ
်ကျွန်တော်တို့တိုက်ပွဲပြင်းပြင်းထန်ထန်ဖြစ်နေရတော့ဟာပန်းမြောင်းရဲ့နောက်ဘက်မှာကျောင်းတောင်ကကျောင်းတောင်ရဲ့နောက်ဘက်ဟောဒီနေ့မနက်ပိုင်းဖြစ်တယ်ဆိုတာမနေ့ကဖြစ်တဲ့နေရာကိုပဲဖြစ်တာဆိုတော့ကျောင်းတောင်ရဲ့နောက်ဘက်မှာကျွန်တော်တို့ဖြစ်နေရ
မနေ့ကလည်းအဲ့ဒီကျေးရွာနီးမှာတိုက်ပွဲအပြင်းထန်ဖြစ်ပေါ်ခဲ့တာကြောင့်ကျောင်းတောင်ကျေးရွာသားတို့ဒဏ်ရာရရှိခဲ့ပြီးဒီကနေ့မနက်ပိုင်းကမြောက်ဦးစေးုံမှာတည်ဆုံတော့ခဲ့တယ်လို့တည်ဆုံသူရဲ့မိသားစုဝင်တူကပြောပါတယ
်။ဒဏ်ရာရတဲ့ပုဂ္ဂိုလ်ကမထ3:40တောင်မှပြေးပါတယ်။အဲ့ဒီတဲ့အချိန်မှာသူ့ကို operation နဲ့ပါလေလုပ်တယ်။ဒဏ်ရာကြောင့်သူပြေတော့တင်ညာတော့တာ။အာဒီနေ့ကျွန်တော်မြောက်ဦးမှာတကြုံမှာလို့သူ
ဒီအပိုင်းတွင်မှာပဲတမ်တော့နေမြရှင်းလင်းရေးတွေပုံမလှုပ်ဆောင်လာတာကြောင့်ရခိုင်မြောက်ပိုင်းကမြို့နယ်တော်တော်များများမှာတိုက်ပွဲတွေပြင်းထန်နေတာလို့အေအေပြောခွင့်ရခိုင်ဒုခကပြောပါတယ်
။နိုဝင်ဘာလ28ရက်နေ့မှာတိုက်ပွဲဟိုအပြင်းထန်ဖြစ်ခဲ့တာရှိတယ်။ဒီနိုဝင်ဘာ28ရက်မနေ့4:00ကစပြီးတော့ဒီအရင်26ရက်နေ့ဟိုတိုက်ပွဲဖြစ်ခဲ့တဲ့ဒီမြောက်ဦးမြို့နယ်ကျောင်းတောင်ရွာရဲ့မြောက်ဖက်ဖက်ပေါ့နော်ဒီ1ကီလိုမီတာလောက်ကွာမှာရှိတယ်။ဒီ point 122တောင်ကုန်းပေါ့နော်အဲ့ဒီတောင်ကုန်းကိုဒီမှာစစ်တပ်ကသာထားပြီးတော့ဒါထိုးစစ်ဆင်လာတာဆိုတော့အဲ့ဒီမှာတော့26ရက်နေ့ဒီဖြစ်တဲ့တိုက်ပွဲအတွင်းမှာဗမာစစ်တပ်ကနေ5ဦးကြာဆုံးပြီးတော့ဒါတရားရတာအများကြီးရှိတယ်ဟိုပြီးလို့ရှိရင်ဒီ November 28ရက်နေ့ဒီအာထားပြီးတော့သူတို့ထိုးစစ်ဆင်လာပေါ့နော်အဲ့ဒီမှာဟိုလက်နေကြီးပစ်ကူတွေကတော့သူတို့ဒီမြောက်ဦးမျိုးကလှမ်းပစ်တာရှိတယ်ပြီးလို့ရှိရင်ဒါပန်းမြောင်းဒီဥစ္စာပေါ့အောင်မင်္ဂလာတောင်ကနေယူလက်နေကြီးစခန်းကလှမ်းဒီတားရှိတယ်ပြီးလို့ရှိရင်ဒီတောင်ဖူတောင်ပေါ့အဲ့ဒီဘက်ကလည်းလက်နေကြီးတွေနဲ့လှမ်းပြီးတော့တောင်ချောက်ပစ်ကူပေးနေတာရှိတယ
်တမ်တော်ဘက်ကလည်းပွင့်လင်းရာတီရောက်လာတာကြောင့်နေမြေရှင်းလင်းရေးတွေပုံမလှုပ်ဆောင်တော့မှဖြစ်တယ်လို့ပြောဆိုထားတာရှိသလိုရခိုင်လက်နက်ကန်အဖွဲ့ကလည်းတမ်တော်စစ်ကြောင်းတွေကိုလက်ဦးမှုန်းယူပြီးတိုက်ခိုက်နေတယ်လို့ခိုင်ဒုခကဆက်ပြောပါတယ
်ဆိုတော့ဒီတိုက်ပွဲပြင်းထန်တာကတော့ဒီနိုဝင်ဘာလ17ရက်ရဲ့16အာ25 26 29ပေါ့အဲ့မှာတိုက်ပွဲပြင်းထန်ဖြစ်တာရှိတယ်ဆိုတော့ဗမာစစ်တပ်ကတော့ဒီကန်တော့အခြေစိုက်ပေါ့နော်အဲ့ဒီမှာဒီအမြောက်တပ်တွေအဲ့ဒီကနေပြီးတော့သူတို့လက်နေကြီးပစ်ကူပေးတာရှိတယ်ပြီးလို့ရှိရင်ရေစိုးချောင်းပြူဟာကလည်းပဲသူတို့လက်နေကြီးတွေနဲ့ကောင်းချောက်ပစ်ကူပေးနေတာရှိတယ်ပြီးလို့ရှိရင်ဒီသတိတောင်မျိုးအခြေစိုက်တိုင်းရင်ဒီကနေပြီးတော့လက်နေကြီးပစ်ကူပေးနေတာရှိတယ်သူတို့ဟိုအဲ့ဒီမှာဆက်ပြီးတော့သူတို့ဒီထိုးစစ်ဆင်နေတဲ့အတွက်ကြောင့်မလို့နော်ကြီးတရောဒီလေတရော့ပေါ့နော်ဒီမြေပြင်ရော့ဝေဟင်ပါသူတို့နေပြီးတော့ထိုးစစ်ဆင်နေတာရှိတယ
်ရခိုင်ပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေပြင်းထန်လာနေသလိုတိုက်ပွဲတွင်အရသားတွေထိခိုက်ဒဏ်ရာရမှုဟာလည်းတစ်နေ့ထက်တစ်နေ့ပုံမျိုးများပြားလာနေပါတယ်ဒါအပြင်တိုက်ပွဲကာလအတွင်းတပ်မတော်ဖွဲ့ကတရားစွဲဆိုခံရတဲ့အရသား900ကျော်ထိရှိနေတယ်လို့လည်းတစင်ဥပဒေထောက်ကူပြုဖွဲ့ကဒီကနေ့မနေ့မှထုတ်ပြန်ထားပြီးရခိုင်လက်နက်ကိုင်အေအေဖွဲ့ကလည်းစစ်ဖက်ဆိုင်ရာတာဝန်ရှိသူတွေဌာနဆိုင်ရာဝန်ထမ်းတို့နဲ့လွှတ်တော်မှတအူကိုလည်းဖမ်းဆီးထားပါတယ်
ပြည်သူတွေနောက်ကိုသက်နိုင်ပြောပြသွားတာဖြစ်ပါတယ်ရခိုင်ပြည်နယ်ကတိုက်ပွဲသတင်းပြီးတဲ့နောက်မှာဒီတိုက်ပွဲတွေကြောင့်ဆွေပေးဆောင်ဒုက္ခသည်တွေရဲ့အခြေအနေကိုလည်းပြောပြပေးကြပါတယ် ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေတို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်နေရဆွန့်ခွာသူဥယေ9000ကျော်ထိရှိလာပါပြီ။နေရဆွန့်ခွာသူတွေရဲ့စားသောက်နေထိုင်ရေးအတွက်ရပ်ဖက်အဖွဲ့အစည်းတွေရဲ့ထောက်ပံ့မှုနဲ့ရည်တည်နေရပေမဲ့လည်းနေပြည်တော်လုံခြုံရေးကြောင့်ကူညီပေးရေးအဖွဲ့အစည်းတွေကိုယ်တိုင်သွားဖို့မလွယ်တော့တဲ့အနေအထားမှာရှိနေတယ်လို့စေဝေးရှောင်းတွေကိုကူညီနေတဲ့အဖွဲ့တွေကပြောပါရယ်။ဒီအကြောင်းအပြည့်စုံကိုတော့ VOA သတင်းနောက်မဆူဆူကမေးမြန်းပြီးတော့သတင်းပေးပို့ထားပါရယ်ခင်ဗျာ။
ရခိုင်ပြည်နယ်ကစစ်ပေးရှောင်ပြည်သူတွေရဲ့စားဝတ်နေရေးအတွက်နိုင်ငံတကာအချက်အခြေအနေအဖွဲ့ ICRC နဲ့ကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP တို့ကအဓိကကူညီနေပြီးအရက်ဘတ်အဖွဲ့အစည်းတွေရဲ့ထောက်ပံ့မှုနဲ့လည်းရပ်တည်နေရပါတယ်။ဒါပေမဲ့အဲ့ဒီထောက်ပံ့မှုတွေဟာစစ်ရှောင်ပြည်သူတွေအတွက်တော့လုံလောက်မှုမရှိသေးပါဘူး။ရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံး IEC ကပြုစုထားတဲ့စီရင်အရာရခိုင်ဒေသမှာတိုက်ပွဲတွေကြောင့်စစ်ရှောင်နေရသူဦးရေဟာ9000နီးပါးရှိနေပါပြီ။မြန်မာစစ်တပ်နဲ့ AA တို့ကြားတနည်းနီးပါးကြာပြီးဖြစ်တဲ့တိုက်ပွဲတွေဟာတစတစတိုးလာတာကြောင့်စစ်ရှောင်ပြည်သူတွေရဲ့စိတ်ပိုင်းဆိုင်ရာထိခိုက်မှုတွေလည်းရှိလာတယ်လို့တွားရောက်လေ့လာခဲ့တဲ့ရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံး IEC ကပြောပါတယ်။စစ်ရှောင်ပြည်သူတွေဟာသူတို့နေထိုင်မှုအတွက်အစိုးရကသတ်မှတ်ပေးထားတဲ့မြေနေရာတွေမှာအဆင်ပြေသလိုနေကြပေမဲ့အဲ့ဒီမြေနေရာတွေမှာငှားရမ်းကပေးရတာကြောင့်အခက်အခဲတွေရှိနေတယ်လို့ IEC ဥက္ကဋ္ဌဦးရွှေဘောစိန်က VOA ကိုပြောပါတယ်။
အဲ့ဒီမြေတွေကကြတော့မြေလွတ်မြေရည်ဆိုပေမဲ့နေရာဒေသအသစ်ကြီးမှာပတ်ဆိုင်မှုတွေရှိနေကြတယ်။အဲ့တော့သူတို့စိတ်ချောင်စခန်းချထားတဲ့နေရာတွေကဒီ public မြေပိုင်တွေဖြစ်နေတယ်။အဲ့တော့ public မြေပိုင်တွေဖြစ်နေတဲ့အတွက်အဲ့ဒီမြေခွက်တွေကိုအခိုက်အကျဉ်းတစ်နည်းအတွက်တဧကကို3သိန်း2သိန်းဆိုတဲ့ပုံစံမျိုးနဲ့ကျွန်တော်တို့ပေးရတာရှိပါတယ်။အဲ့ဒါပေးတဲ့ဆက်ဆိုင်ကကြတော့သူတို့ဘေး office မှာပြင်မယ်အစိုးရပြင်မယ် CS တွေပြင်မယ်နောက်ပြီးအလူရှင်တွေပြင်မယ်ဆိုတာအမှတ်ခက်တယ်မရှိဘူး။သူတို့ရဲ့ထုတ်ပြန်ခြင်းတွေရတဲ့လောက်ဆက်ဆိုင်တွေစုဆောင်ပြီးတော့ပြင်နေရတာလည်းရှိပါတယ်။
စစ်ရှောင်ပြည်သူတွေရဲ့လိုအပ်ချက်တွေကိုအစိုးရအနေနဲ့လုံလုံလောက်လောက်ထောက်ပံ့မှုမပေးနိုင်သေးတဲ့အခြေအနေမှာစည်ရေးပြိပခါတွေမပြီးဆုံးသေးသေး၍ဒါတွေကိုဖြည့်ဆည်းနိုင်မှာမဟုတ်ဘူးလို့မြေပုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကပြောပါတယ်
။အဓိကတော့ကိုယ်အချင်းချင်းပဲအဝေးရောက်ရခိုင်တွေရဲ့ပြည်မကပမာပါဝင်ဖို့နော်တိုင်းရင်းသားတွေရဲ့အကူအညီတွေရဲ့ကိုကျွေးရတဲ့နီးရဲ့ရှားကျွေးရသားတွေရဲ့ပြီးတော့မြို့နယ်အဖွဲ့အစည်းတွေရဲ့ပြီးတော့ပါတီတို့နော် CS အဖွဲ့အစည်းအဲ့လိုမျိုးကိုအားကိုးပြီးတော့ဆက်ဆောင်စခန်းတွေကနော်မတလဲပြတ်တလဲပေါ့ဗျာမလောက်မငါနဲ့အဝင်ကြီးကိုအဲ့လိုဖြစ်ရှိနေရတယ်။အဓိကတော့စားဖို့တောက်ဖို့ပေါ့နော်။နေရင်းနဲ့ဝှစားကြတော့အားကြတော့ပုံမှန်မဟုတ်ပါဘူး။ကိုယ်မှရှိရလေးနဲ့ပဲတဲရီပါလေးချိုးတာလဘတ်ကြီးနဲ့အဲ့လိုလုံနေရတယ်။အဲ့ဒီအခြေအနေကိုဖြေရှင်းဖို့ကတော့နိုင်ငံတော်ကလည်းအလုံးရင်းနဲ့မပြေးနိုင်ကိုယ်ရှိချင်းမိကိုနေရတာဆိုတော့လည်းရှင်းမှမလွယ်ဘူးပေါ့အဲဒါကြောင့်ကျွန်တော်တို့ကတော့ဒီစစ်ပွဲတွေမပြီးရင်တော့ဖြစ်ဖြစ်ဒုက္ခတန်များကတော့ဘယ်တော့မှဖြေရှင်းနိုင်မယ့်အနေအထားမရှိဘူးလို့မြင်တယ
်စစ်ဆောင်ပြည်သူတွေကိုလိုအပ်တဲ့ထောက်ပံ့မှုပေးနိုင်မှုအတွက်ဒေသရင်းအရက်ဘက်အဖွဲ့တွေကကူညီနေပေမဲ့တချို့စစ်ဆောင်နေရာတွေဟာတွာလာဖို့ခက်ခဲတာကြောင့်ဒီအခြေအနေတွေကိုအစိုးရနဲ့အရက်ဘက်အဖွဲ့တွေပူးပေါင်းဆောင်ရွက်မှသာဖြေရှင်းနိုင်မယ်လို့ IEC ဥက္ကဋ္ဌဦးရွှေဘောစိန်ကအခုလိုပြောပါတယ
်ဒီရတဲ့တောင်တွေမှာကျွန်တော်တို့ CS တွေကနေရာချပစ်ထားတဲ့ပေးတူတူစခန်းကလူတွေဆိုလို့ရှိရင်အခုပုံတော့ကျွန်တော်မျိုးပေါ်ကိုရောက်နေပါတယ်အဲ့ဒီအတွက်လေကျွန်တော်တို့မှာရက်ခါတွေမလုံးမလောက်ဖြစ်နေပါတယ်အဲ့ဒီအပြင်တချို့ဒေတာတွေမှာလုံးဝထွက်လို့မရတဲ့နေရာဒေတာတွေရှိပါတယ်အဲ့ဒီလိုနေရာဒေတာတွေမှာဒီ CS တွေနဲ့ပူးပေါင်းပြီးတော့သူတို့ရဲ့စားနဲ့ရက်ခါတွေကိုထောက်ပံ့ပေးမယ်ဆိုလို့ရှိရင်တော့ဒီပြဿနာကအနည်းနဲ့အများဆုံးလို့ကျွန်တော်တို့ဖြေရှင်းလို့ရနေပါတယ်ဒီလိုဖြေရှင်းဖို့အတွက်လေဒီအစိုးရမှာတက်ဆိုင်ရာ local အဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးတော့ကျွန်တော်တို့နဲ့ဆက်သွယ်ပြီးတော့ဒါတွေကိုအဓိကထားပြီးတော့ဖြေရှင်းပေးဖို့ကျွန်တော်တို့အနေနဲ့မေတ္တာရက်ခင်ချင်ပါတယ်
စီရေပရိပခအတွင်းအရသားပြည်သူတွေရဲ့လုံခြုံရေးအတွက်အကာအကွယ်ပေးဖို့ကိုကုလသမဂ္ဂကပြီးခဲ့တဲ့နိုဝင်ဘာ20ရက်နေ့ကတောင်းဆိုလိုက်ပါတယ်။ရခိုင်ပြည်နယ်ကစစ်ရှောင်ပြည်သူတွေကိုကုလသမဂ္ဂအပါအဝင်တခြားပြည်ပဆိုင်ရာအဖွဲ့အစည်းတွေကတွားရောက်ကူညီပေးနိုင်ရေးအတွက်လုံခြုံရေးအခြေအနေနဲ့ကန့်သတ်ချက်တွေရှိနေတာကြောင့်အခက်အခဲရှိနေတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရ Stephen Dujarric ကပြောဆိုထားပါတယ
်။ဒေါ်ရရှင်များရှင်လူခွေရေချိုးဖောက်မှုဆွဆွဲချက်တွေနဲ့မြန်မာနိုင်ငံအပေါ် ICJ နိုင်ငံတကာတရားရုံးမှာတရားစွဲထားတာကိုရင်ဆိုင်ဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကိုယ်တိုင်သွားရောက်ဖို့စီစဉ်ထားပြီးတမတော်ကလည်းပူးပေါင်းဆောင်ရွက်မယ်အကြောင်းပြောဆိုထားပါတယ်။ ICJ ICC တို့လိုနိုင်ငံတကာဥပဒေရေးရအဖွဲ့အစည်းတွေအပါအဝင်မြန်မာနိုင်ငံအပေါ်ဖိအားတွေကြောင့်အစိုးရနဲ့စစ်တပ်အကြားပူးပေါင်းဆောင်ရွက်မှုတွေအားကောင်းလာနိုင်ပါသလား။ပြန်လည်တင့်မြတ်ရေးပြည်တွင်းညီညွတ်ရေးစတဲ့ပြည်တွင်းနိုင်ငံရေးအပေါ်အကောင်အဆိုဘလို့အကျိုးဆက်တွေတက်ရောက်လာနိုင်ပါတယ်ဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုချုပ်တင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ညတိုင်းရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေရှင်။
ရရှိနေနေနဲ့ကျွန်တော်တို့ရဲ့ဒိုင်းရိုက်လီလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ကိုထပ်မံဖိတ်ခေါ်လိုပါတယ်။အခုတစ်ခါတော့ကျွန်တော်တို့ထိုင်းနိုင်ငံဘက်ကသတင်းတပုတ်ကိုပြောပြပေးကြပါတယ်။ထိုင်းနိုင်ငံတွင်စီးပွားရေးနှေးကွေးလာတဲ့အတွက်ကြောင့်ရောတရုတ်နိုင်ငံနဲ့ဆက်စပ်တဲ့လုပ်ငန်းတွေကျဆင်းလာတဲ့အခြေအနေကြောင့်ပါထိုင်းနိုင်ငံတွင်ဆက်ရုံပေါင်း1000ကျော်ပိတ်ခဲ့ရပါတယ်။ဒီအတွက်မြန်မာရှေ့ပြောင်းအလို့သမားတွေအတွက်လည်းအလုပ်လက်မဲ့အခြေအနေနဲ့ရင်ဆိုင်လာနေရပြီးအလို့သမားရေးကူညီဆောင်ရွက်နေသူတွေကတော့မြန်မာလုပ်သားတွေအလုပ်ကံရရှိရေးအတွက်ကြိုးစားပေးနေကြပါတယ်။ဒီကြောင့်ပြည်စုံကတော့ထိုင်းခြေစိုက် VOA သတင်းနောက်မှရေးမှာကသတင်းပေးပို့ထားပါတယ်ခင်ဗျာ။
ထိုင်းနိုင်ငံတွင်မှာ2019ခုနှစ်အတွင်းဆက်ယုံပေါင်း1000ကျော်ပိတ်ခဲ့ရပြီးတဲ့နောက်တရုတ်နဲ့ဆက်ဆက်ပတ်သက်နေတဲ့ဆက်ယုံတွေပိတ်ရတာကြောင့်ထောင်ကနန်းရှိတဲ့မြန်မာလူသမားတွေအလုလက်မဲ့ဖြစ်နေရတဲ့အခြေအနေကိုကြုံနေရတာပါဒါဟာတရုတ်နဲ့အမေရိကန်တို့ရဲ့စီးပွားရေးအပြောင်းအလဲကရက်ရက်အကျိုးဆက်အဖြစ်ထိုင်းနိုင်ငံမှာလည်းဆက်ယုံတွေပိတ်သိမ်းမှုတွေဖြစ်လာရတယ်လို့ရွှေပြောင်းလူသမားအခွင့်အရေးခွင့်ရက်ရက်ဥက္ကဋ္ဌဦးအောင်ကျော်ကဆိုပါတယ်
ပြောမယ်ဆိုရင်တော့ကျွန်တော်တို့ဟိုအများစုကတော့တရုတ်နဲ့ဆက်ဆက်နေတဲ့လုပ်ငန်းတွေတော်တော်များပိတ်သိမ်းတော့ကျွန်တော်တွေ့ရှိရတာခင်ဗျ။အဲဒါကတော့ကျွန်တော်တို့ကမ္ဘာအင်အားကြီးနိုင်ငံကြီးနှစ်ခုရဲ့ဒါစီးပွားရေးခွင့်ပြုစစ်မှုတွေပေါ့နော်။အဲ့တော့အဲ့ဒါနဲ့ပတ်သက်လို့တော့ဟိုအဲ့ဒီဒီရက်တွေလည်းဟိုတရုတ်ပြည်နိုင်ငံတွေမှာကြွားပြီးစုမီမြုံနေနေရဆိုတာလေအဲ့ဒါကြီးပေါ့အကုန်လိုက်ကြည့်ထိုက်တဲ့သဘောဖြစ်ဆုံးလား။လက်ရှိထိုင်းကလည်းကျွန်တော်ကြည့်လိုက်တဲ့ခါမှာအခုဒီပိတ်သိမ်းလိုက်တဲ့ဆက်ရုံအများကြီးကြည့်တာပေါ့နော်။အားလုံးမဟုတ်ရင်တော့မှအများကြီးကြည့်လိုက်ရင်လုပ်ငန်းရှင်ကျွန်တော်ကြွားပြီးကြည့်စီးလိုက်တဲ့ခါမှာလုပ်ငန်းရှင်တရုတ်ဖြစ်နေတယ်ကျွန်တော်တွေ့ရတယ်။ဒီ2019နှစ်စံလောက်မှာဆိုရင်ဒီထိုင်းတောင်ပိုင်းဒေသမှာရှိတဲ့ကျွန်တော်စစ်ထုတ်လုပ်နေပတ်သက်တဲ့လုပ်ငန်းခွင်တွေတော်တော်များများရပ်ဆဲလိုက်တာကိုကျွန်တော်တွေ့ရတယ်။စသည်အားလုံးကိုလည်းကျွန်တော်ပြန်ကြည့်လိုက်တော့ဒါဟိုစီးပွားရေးဆက်ဆံရေးတူဝိုင်းလုပ်ငန်းတွေဖြစ်နေတယ်ဟုတ်ကဲ့
။ထိုင်းတောင်ပိုင်းမှာတော့2019ခုနှစ်အတွင်းတစ်ဆက်အလုပ်သမားတွေအလုပ်လက်မဲ့ဖြစ်နေပြီးစိတ်ယုံမှာပစ္စည်းမရှိလို့နားတယ်လို့လည်းမပြောပိတ်သိမ်းတဲ့ပုံစံမျိုးလည်းမလုပ်သေးတော့နင့်နာကြီးလည်းမရဖြစ်နေပြီးတလားမှာစားစရာလေးနည်းနည်းပပနဲ့ရက်တည်နေရကြောင်းထိုင်းတောင်ပိုင်းဟဲ့ရိုက်မျိုးကရှင်ပြလို့သမားအခွင့်ရေးကွန်ရက်ရဲ့တာဝန်ခံဥပကြီးကပြောပါတယ်
။တက်ပြတနာကအခုဆိုလို့ရှိရင်ဆောက်လို့ရသမားရဲ့နောက်ပြီးတော့ဒီစစ်ဆက်မှာလောက်တဲ့အလုပ်သမားတွေမှာဟာဒီနကိုစီထမရခိုင်ထဲမှာဆိုလို့ရှိရင်တနာတလားအလုပ်ကမှနေပြီးတော့အလုပ်ဆင်းရတာ9ရက်6ရက်9ရက်တော့ပဲဆင်းရတယ်။တနေ့ရက်ဒီမှာသူတို့ကတစ်မရှိလို့သူတို့ကအလုပ်မဆင်းရဘူးအလုပ်မရှိဘူး
။စစ်ရုံနဲ့ရုတ်တရက်ပိတ်သိမ်းလိုက်ပေမဲ့အလုပ်သမားတွေကတခြားအလုပ်ပြောင်းပြီးလုပ်လို့ရကြောင်းထိုင်းအစိုးရကကြေညာထားပေမဲ့15ရက်တွင်လုပ်ငန်းရှင်အစ်စ်ကိုမရှာနိုင်ရင်ဥပဒေအရနေရက်ကိုပြန်ရတာပါအလုပ်သမားတွေအနေနဲ့လုပ်ငန်းရှင်အစ်စ်ကိုရှာနိုင်ဖို့ကလွယ်ကူတဲ့ကိစ္စမဟုတ်ကြောင်းဥအောင်ကျော်ကပြောပြပါဗျာ
လုပ်သားတွေအနေနဲ့တော့တကယ်မသိနိုင်ဘူးခင်ဗျာဒါနဲ့အခုလိုကျွန်တော်တို့ဟိုစက်ရုံတွေတရုံဝင်ပိတ်သိမ်းလိုက်တဲ့ကိစ္စမျိုးမှာတပ်ဆိုင်ရာနှစ်ဖက်အနာပိုင်အစိုးရတွေနဲ့ကျွန်တော်တို့အလုပ်သမားကြီးဆောင်ရွက်တဲ့အဖွဲ့ကြီးတွေကအချိန်နဲ့တည်းကြီးတွားရောက်ကူညီကြဆိုရင်တော့ကျွန်တော်ကဘာလို့မြစ်တက်ရက်ခံရလဲဆိုတော့ထိုင်းအစိုးရဝယ်ပြစ်တက်ရက်ခံရတယ်ခင်ဗျားတို့ကိုယ်တိုင်စက်ရုံတွေရှာပေးပါအဲစက်ရုံကိုယ်တိုင်ဒီလီဘာရီရှိတဲ့နေရာမှာလာပြီးမှဟိုအလုပ်ကြောင်းလာပြီးရှင်းပြပါနောက်လုပ်ငန်းဝင်ရဲ့အချိန်နဲ့လာရှင်းပြပါပြီးရင်အလုပ်သမားတွေတည်းလာခေါ်ပါဆိုတာမျိုးကျွန်တော်ကဖိတ်ခေါ်တဲ့အတွက်ကြောင့်အဲပြီးကြတဲ့နှစ်ခေါက်ပတ်ထုံးမှာတော့လုပ်ငန်းရှင်၄ဦးလောက်ကမိမိတို့စက်ရုံတွေဒီဘာလုပ်ငန်းမျိုးဆိုင်လောက်ကိုင်းနေပါတယ်ဘာညာဆိုပြီးလာပြီးမှတနည်းကျလုပ်ငန်းဝင်အချိန်နဲ့ရှင်းပြပြီးခေါ်သွားတာမျိုးဖြစ်တယ်
ထိုင်းနိုင်ငံမှာစီးပွားရေးကြဆင်းပြီးမြန်မာတွေအလုပ်လုပ်ကင်နေတဲ့စက်ရုံကြီးတွေပိတ်ကျလိုက်ပြီးတဲ့နောက်ပိုင်းမှာထိုင်းလုပ်သမားဝန်ကြီးဌာနကသတင်းထုတ်ပြန်ရမှာထိုင်းနိုင်ငံမှာတစ်နှစ်အတွင်းစက်ရုံပေါင်း1400နီးပါးပိတ်ခဲ့ရတော့လဲထပ်တိုးပြီးအစ်စ်ထပ်ပွင့်တဲ့စက်ရုံ3000နီးပါးရှိတဲ့အကြောင်းထိုင်းလုပ်သမားဝန်ကြီးဌာနကကြေညာထားပေမဲ့ဒဲနေရာတွေမှာထပ်ပွင့်လဲဆိုတာကိုအလုပ်သမားတွေကသိဖို့ခက်ခဲတယ်လို့လည်းအလုပ်သမားရေးဆောင်ရွက်နေသူတွေကပြောဆိုခဲ့ပါတယ်ရှင်
ထိုင်းခြေစိုက်သတင်းတော်မအေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်။ VOA ကနေခြားသတင်းနေ့ညပိုင်းမြန်မာဘာသာစီးစင်းတွေကိုည10:00နာရီအထိဓာတ်ရိုက်အတန်လွှင့်ပေးနေပါတယ်။မကြာခင်မှာထုတ်လွှင့်ပေးမယ့်အစီအစဉ်ဒုတိယပိုင်းမှာတော့အပတ်စဉ်ချမ်းမာရေကန္တဥောင်ခင်းရဲ့မြန်မာရေး30ချက်နဲ့အတူတိုင်းရင်းသတင်းလောက်အစီအစဉ်တွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9:00အစီအစဉ်ပြီးပြီးချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါ VOA မြန်မာပိုင်းစီစဉ်ရဲ့2019ခုနှစ်နိုဝင်ဘာ28ရက်ခြားသာရီနေ့ညပိုင်းအတန်လွင့်စီစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းထုတ်လွှင့်ပေးမဲ့အစီအစဉ်တွေကိုတော့ line number 25 32 51တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်အခုညပိုင်းမှာဆက်ပြီးထုတ်လွှင့်ပေးမှာတွေကတော့ကျမကြီးကန္နာဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်နဲ့အတူပတ်စံတိုင်းရင်းသတင်းလောအစီအစဉ်မှာဆိုရင်တော့
ဒီစီမံကိန်းမှာကပြည်သူကဟိုမှာလူထုကလက်မခံဘူးဒီစီမံကိန်းကိုရပ်တန့်ပေးဖို့အတွက်ပဲသူကတောင်းဆိုတာလူထုရဲ့မျက်နှာဆုံးရှုံးမှုတွေကိုနိုင်ငံတော်ဆူရပိုင်းကမလုံနိုင်ဘူးကွာ
ကြောင်မဲမျိုးနယ်တောင်ကြီးရွာမှာစောင့်မဲရေကာတာနဲ့ပတ်သက်ပြီးတော့တီဘောမျိုးနယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဆိုင်ခံပြောသွားတာဖြစ်ပါတယ်ဒီအကြောင်းကိုတော့အပတ်စဉ်တိုင်းသတင်းလောအစီအစဉ်မှာနားဆင်ရမှာပါဒီတဲကမှအရင်ဆုံးတော့ဥအောင်ခင်ရမြမရေးသုံးသက်ချက်ကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်မြန်မာကျွန်းတစ်ကိုအင်္ဂလိပ်ကိုလိုနီခေတ်ကတည်းကခိုးထုတ်ရောင်းချတာမျိုးရှိခဲ့ပေမဲ့ဈေးကွက်စီးပွားရေးစတင်ကျင်းသုံးခဲ့တဲ့ဆက်ဆိုးရခေတ်မှာကျွန်းတစ်ခိုးထုတ်မှုပိုကြီးထွားလာပါတယ်ဒီလိုကျွန်းတစ်ခိုးထုတ်ရမှာအစိုးရအာဏာပိုင်တရုတ်ကုန်စင်နဲ့တိုင်းရင်းသားလက်နက်ကိုင်စတာတွေပါဝင်လာပုံကိုဦးအောင်ခင်ကရေးသားပြီးတော့ကိုညံဝင်းအောင်နဲ့တူတင်ပြပေးထားပါတယ်ခင်ဗျာ
တဲ့ခေါ်တော်မူမှာဒေတာကံပြည်သူကိုအရေးယူလို့ရှိပြီးအစိုးရခေါင်းဆောင်ပိုင်းအသည့်လက်ထိုးနိုင်တဲ့တခိုးချုပ်ကြီးတွေကိုတော့အရေးမယူနိုင်တာကိုလန်ဒန်အခြေစိုက်ပတ်ဝန်းကျင်စုံစမ်းရေးအေဂျင်စီ EIA ရဲ့အစိုးရခန်းစာမှာဖော်ပြထားပါတယ်ခေါ်ထုတ်တဲ့မြန်မာကျွန်းတစ်နိုင်ငံစုံရောက်သွားပုံကိုနှစ်နှစ်စုံစမ်းလေ့လာပြီးရေးထားတဲ့အစိုးရခန်းစာဖြစ်ပါတယ်တန်းကျွယ်တစ်သေးတွေရဲ့ဇင်ကံပင်မောကုန်းပတ်ကြံခင်ပြင်ဟာကျွန်းသားပါဒါကြောင့်ဗမာစီအစိုးရကိုတန်ခတ်အရေးယူတဲ့နိုင်ငံကြီးတွေမှာလည်းခိုးထုတ်လာတဲ့ကျွန်းတစ်ကိုဈေးကောင်းပေးပြီးဝယ်ကြပါလေ2009က2019အထိ10နှစ်အတွင်းကျွန်းတစ်ဒေါ်လာတန်း3,000ဘူခိုးထုတ်တယ်လို့ EIA အဖွဲ့ကခန့်မှန်းပါတယ်မြန်မာထွက်ကုန်ကိုပိတ်ပင်ထားတဲ့အမေရိကန်ကတောင်ကျွန်းတစ်ဒေါ်လာ25,000ဘူဝယ်ယူတယ်လို့ဆိုပါတယ်တဲ့ကုမ္ပဏီတိုင်းကုမ္ပဏီတွေကို1993ခုမှာတင်ထုတ်တယ်ဆိုပေမဲ့ဒီတဲကခရိုနီကုမ္ပဏီ5ခုဟာတစ်လုံးကမှာအခုတည်းကဩဇာရှိနေပါတယ်တဲ့ထိုင်းဆာဝတ်ကုမ္ပဏီဟာထိပ်ပိုင်းအထိပေါက်ရောက်ပါတယ်အစိုးရနဲ့ကုမ္ပဏီဖက်ဆက်လုပ်တဲ့အကျိုးသူပူးပေါင်းဆောင်ရွက်မှုစနစ်မှာလည်းကျွန်းတစ်ကိုခိုးထုတ်ခံရပြန်ပါတယ
်အကျိုးသူစနစ်မှာအစိုးရဘက်ကစက်ရုံနဲ့အလုသမားကိစ္စတာဝန်ယူပြီးကုမ္ပဏီဘက်ကတိထုတ်လို့ရေးနဲ့အရေးအသွေးကိုတာဝန်ယူရပါတယ်။ဒါပေမဲ့အကျိုးသစ်ကိုတတ်မှတ်တဲ့ဈေးနဲ့ကုမ္ပဏီကအစိုးရစီကဝယ်ရပါတယ်။အကျိုးသူလုခွင့်ရတဲ့ကုမ္ပဏီ6ခုမှာထိုင်းဆာဝတ်နဲ့ဘင်းဘီယန်လော်စစ်ဟန်ရဲ့ Asia War ကုမ္ပဏီတွေပါဝင်ကြောင်းမြန်မာနိုင်ငံတစ်တော်သမိုင်းမှာဖော်ပြပါတယ်။ကျွန်းသစ်အကောင်းစားကိုအညံစားတစ်စိတ်ရိုက်ပြီးမလေးတစ်ပတ်နဲ့တိခိုးတဲ့နီးကိုတုံးကြပါတယ်။ဒီနီးအရတစ်အကောင်းစားဟာကုမ္ပဏီလက်ထဲရောက်ပြီးအစိုးရစီမှာအညံစားတွေသာကြံခဲ့ပါတယ်။စကိုင်းတိုင်းနဲ့ကချင်ပြည်နယ်ကတင့်မောင်ခိုလုပ်ငန်းမှာပါဝင်တဲ့စစ်ဘို128ဦးကို1994ခုနှစ်ကထောင်ဒဏ်9နှစ်စီချမှတ်တဲ့အမှုဟာလူသိများခဲ့ပါတယ်
။မြန်မာနယ်စပ်ကယူနန်ပြည်နယ်ရဲ့တစ်ခိုးတွင်းတာကိုလူသိများပါတယ်။ထရက်ကားနဲ့တဲယူလို့တစ်တုံးတွေကိုမော်တော်ဆိုင်ကယ်နဲ့တဲယူတာမျိုးလည်းရှိပါတယ်။2015မှာတရုတ်တစ်ခုတမ155ယောက်ကချင်ပြည်နယ်မှာအဖမ်းခံရပါတယ်။ဒါပေမဲ့ခေါင်းဆောင်ပိုင်းအထိပေါက်ရောက်တဲ့တရုတ်မောင်ခိုကိုအားနာလို့အားလုံးကိုလွှတ်ပေးလိုက်ပါတယ်။ထိုင်းဆာဝတ်ကုမ္ပဏီကထိုင်းတရုတ်ချမ်ပေကြည့်ဆိုသူဟာလူသိနည်းတဲ့တစ်တခိုးချုပ်ကြီးဖြစ်ပါတယ်။အကောင်စားတစ်ကိုအညံစားတစ်စိတ်ရိုက်ပြီးအစိုးရတစ်လုံငန်းဌာနကိုမလိမ့်တပတ်လုတဲ့နေရာမှာချမ်ပေကြည့်ဟာအစွမ်းထက်ပါတယ်။ဗမာစစ်ဗိုလ်ချုပ်ကြီးတွေရဲ့ဟောင်ကောင်နဲ့စင်ကာပူဗန်စင်းတဲ့ကိုတစ်ခိုးငွေတွေတွင်းပေးနေတဲ့တစ်ခိုးချုပ်ကြီးချမ်ပေကြီးဟာ ဩဇာအရှိန်အဝါရှိသူဖြစ်ပါတယ
်မြမအစိုးရခေါင်းဆောင်ပိုင်းရဲ့သားသမီးတွေနိုင်ငံသားမှာပညာသင်ကြတဲ့အခါချန်ပေကြီးကပဲငွေကြေးထောက်ပံ့ခဲ့ပါတယ်စင်ကာပူအထက်တန်းကျောင်းမှာစာသင်သူကစပြီးအမေရိကန်နဲ့ဥရောပတက္ကသိုလ်တွေမှာပညာသင်နေတဲ့မျက်နှာကြီးသားသမီးတွေရဲ့ပညာသင်စရိတ်ကိုချန်ပေကြီးကပဲထုတ်ပေးတာပါဒီနည်းနဲ့ဆေးအုပ်စုရဲ့နောင်လာနောက်သားတွေကိုချန်ပေကြီးကဝေထားတာလို့ EIA အစိုးရခန်းစာမှာသုံးသပ်ပါတယ်ဒါပေမဲ့2018 April လမှာချန်ပေကြီးကွယ်လွန်သွားတဲ့အတွက်ပညာသင်ကြီးထောက်ပံ့ပြီးလက်ထိုးတာကိုခံမှန်းရခက်နေပါတယ်ချန်ပေကြီးနေရာကိုသူ့ရဲ့လူယုံတော်ဟန်ဇော်လင်းကဆက်ခံတယ်လို့ဆိုပါတယ်ကျွန်းတဲ့အများဆုံးခိုးထုတ်သူဟာတရုတ်ကုန်သည်ဖြစ်ပြီးအမေရိကန်နဲ့ဥရောပမှာလည်းခိုးထုတ်ကျွန်းအတွက်ဈေးကွက်ရှိပါတယ
်။တိုင်းနာလက်နဲ့ကင်တွေချုပ်ကင်နဲ့နေဆက်ဒေသမှာတစ်ခိုးကင်တွေစီးဝါရှာလေးရှိပါသေး။နေဆက်မှာကျွန်းတုံးလေးတွေကိုဖြတ်ပြီးမော်တော်ဆိုင်ကယ်အစီး300နဲ့ယူနန်ပြည်နယ်တဲကိုတစ်ခိုးပို့တဲ့တရုတ်မောင်ခိုးကင်လည်းရှိပါသေး။မော်တော်ဆိုင်ကယ်တစ်စီးဟာတစ်နေ့ကျွန်းတုံးနှစ်တန်းတည်ယူပို့ဆောင်နိုင်တယ်လို့ဆိုပါသေး။တရုတ်ပြည်မှာဂျန်ကင်းပြင်လိုအပ်တာရဲ့အနောက်တိုင်းမှာသင်္ဘောကုန်းဘတ်ကြံခင်းပြင်လိုအပ်တာရဲ့ကြောင့်ကျွန်းတစ်ခိုးမှုဆက်လက်ရှင်သန်နေပါတယ်။ကျွန်းတစ်အလွန်ကျွန်းထုတ်ယူမှုနဲ့ခိုးထုတ်မှုစရာတွေရှိလို့တစ်တော့ထိမ့်သိမ့်မှုခက်ခဲပါတယ်။ကျွန်းပြင်ကိုတင်းတက်ပြီးခြောက်သွားမှခုန်လဲထုတ်လုပ်ခဲ့တာမြမာမင်းခေတ်ကတည်းကဖြစ်ပါတယ်။စီအစိုးရတက်လာတော့ခြောက်တဲ့အထိမဆောင်နိုင်တော့ပါဘူး။ဒီအချိန်မှာတစ်ပွားလွာထုတ်တဲ့နိုင်ငံခြားကုမ္ပဏီတွေဟာကျွန်းစိုးကိုလိုချင်ပါတယ်။တဲ့ပါလာထုတ်ရမှာကျွန်းလုံးလက်ဆက်ပြီးစိုးနေဖို့လိုတာမို့ကျွန်းစိုးကိုရောကျွန်းချောက်ကိုရောအလုံးအကျွန်းထုတ်ယူလာကြပါတယ်ခိုးထုတ်တဲ့ကျွန်းတစ်ကိုမဝယ်ဖို့စီကံတတ်မှတ်တာတွေဟာလက်တွေ့အကောင်အထည်ပေါ်လို့မရတာများပါတယ်ခိုးထုတ်သူတွေရှိနေသလိုဝယ်သူလည်းရှိနေမှာဖြစ်လို့ခိုးမထုတ်နိုင်အောင်လုပ်တာဟာအကောင်းဆုံးနည်းလမ်းဖြစ်လိမ့်မယ်လို့ယူဆရပါတယ်ခင်ဗျာ
ဒီမှာရေ30ချက်စီစဉ်ကိုဥအောင်ခင်ကကိုညာဝင်းအောင်နဲ့အတူတင်ဆက်ပေးသွားခဲ့တာဖြစ်ပါတယ်။ VOA ကနေခြားသောနေ့ညပိုင်းစီစဉ်တွေကိုဆက်ပြီးတော့တင်ဆက်ပေးနေပါတယ်။အခုတစ်ခါတော့ချမ်းမာရေးကဏ္ဍကိုနားဆင်ရမှာပါ။ဒီတစ်ပတ်ချမ်းမာရေးကဏ္ဍမှာတော့ငရင်မတိုင်ငယ်ချိုးတင်ပြင်ဆင်မှုအကြောင်းကိုတင်ပြထားပါတယ်။မြန်မာနိုင်ငံမှာငရင်မကြာခဏလှုပ်လာပြီးလူနေထူထပ်တဲ့ရန်ကုန်မှာပါမကြာခင်ကအနည်းငယ်လှုပ်ခဲ့တာမို့ပူအင်အားများများထပ်ဖြစ်လာခဲ့ရင်ထိခိုက်သေးဆုံးမှုနဲ့အောင်ကြိုပင်ထားတင်တယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်။ဘာတွေကိုကြိုတင်ပြင်ဆင်ထားဖို့အရေးကြီးပါလဲ။ဒီအကြောင်းရန်ကုန်ပြည်သူ့ဆေးရုံကြီးအရေးပေါ်ကုသဌာနကပမောက္ခဌာနမှဒေါက်တာမမော်ဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
။ Okay, ရေးပေါ်ဒီခုဆရာဝန်ကြီးဒေါက်တာမမော်ဦးခင်ဗျာ။ကျွန်တော်တို့ရန်ကုန်မြို့မှာမကြာခင်ကပဲငလျင်နဲ့လှုပ်ပြီးမှနောက်ထပ်ပိုအားများတဲ့ငလျင်တွေလှုပ်လာမှာကိုစိုးရိမ်မှုတွေရှိလာခဲ့ပါတယ်ဆရာ။ဒါကြောင့်မဖြစ်တော့ရှိပါဆရာနော်။ချိုတင်ပြင်ဆင်မှုတွေလှုပ်ထားခြင်းအပြင်တော့ဖြစ်လာခဲ့သည့်ရှိသောဒီထိခိုက်သေးခြင်းမှုတွေကိုရှော့ချနိုင်မှာမို့ဘလို့ချိုတင်ပြင်ဆင်မှုတွေလှုပ်ထားတင်တာကိုစရှင်းပြပေးပါလားဆရာ။
ဒီငလျင်အန်တီကတော့အခုဒီမှာဒီအတွက်ကတော့အကြီးကြီးကိစ္စမှုငလျင်လည်းပဲဒီစကိုင်းဖော့တစ်ချောင်းမကြာခဏလှုပ်နေပြီးရန်ကုန်မြို့မှာပါလာတယ်ဆိုတော့အဲ့တော့မြို့လူကြီးထူထပ်တဲ့နေရာမျိုးမှာဆိုရင်တကယ်လို့အင်အားပြင်းပြင်းငလျင်သာလုခဲ့ရင်ခိကိုက်ကံရနဲ့တေဆုံးမှုတွေကအများကြီးရှိနိုင်တဲ့အခြေအနေမျိုးမှာရှိတော့အဲ့ဒီတေဆုံးမှုနဲ့ခိကိုက်တံရမှုတွေရောနေလို့များရောအောင်တကယ်လို့ချိုးတင်ပြင်ဆင်မှုတွေလုထားခြင်းနဲ့တူရှိတော့တကယ်တော့ငလျင်ကအင်အားနည်းနည်းနဲ့ငလျင်ပဲလုလို့အပင်အတင့်နဲ့ပဲလုလို့ခိကိုက်တံရနိုင်ခြင်းတွေကအများကြီးရှိတယ်။ဆောက်ဝီးပြိုသွားမှခိကိုက်တံရလို့မဟုတ်တဲ့အတွက်ကြောင့်ချိုးတင်ပြင်ဆင်လာတဲ့အချက်တွေရှိဥပမာအပြင်ကလေးအတိတ်အင်အားရှိတဲ့ငလျင်လှုပ်ရင်တော့မှစောက်ဦးမပြိုတော့တဲ့ပဲစောက်ဦးထဲမှာရှိနေတဲ့ပရိဘောဂပစ္စည်းတွေမြင့်တက်တွေအခြားနိုင်ငံတွေကျိုးကျပစ္စည်းနိုင်တဲ့အတွက်ဒီအိမ်တွေရုံးတွေမှာအင်ဒိုးပေါ့နော်အဲမှာရှိတဲ့ဒီပစ္စည်းပစ္စည်းတွေရဲ့ထားသူမှုကိစ္စအရင်ကြီးကြီးနံပါတ်၁ကတော့လေးလံတဲ့ဗီဒီယိုတွေနိုင်ငံတွေပစ္စည်းတွေအကုန်လုံးကိုနိုင်ငံနဲ့တိတိကျကျစခုနဲ့ဆွဲပြီးတော့ fix လုပ်ထားတာတို့စခုနဲ့စခုနဲ့ကျိုးကျနိုင်တဲ့အချိန်မှလည်းပဲအကာအကွယ်ရတဲ့နေရာရှိအောင်လို့သူတို့ကပစ္စည်းတွေကိုထားသူတဲ့နေရာမှာလည်းပဲလွယ်တကူထွက်ပေါက်ရှိအောင်ထွက်ပေါက်ကြီးပိတ်မနေအောင်ဥမာအင်းရှိတကားထွက်ပေါက်ကြီးထဲမှာဗီဒီယိုတစ်ခုထားမယ်ဆိုရင်တကယ်လို့ငလျင်တန်းကြောင့်ဗီဒီယိုလဲရင်ကိုယ့်ရဲ့ထွက်ပေါက်ကပိတ်ဒီလိုအခြေအနေမျိုးတွေအတွက်ကိုယ့်အင်းရဲ့ပရိဘောဂပစ္စည်းတွေနဲ့အသုံးဆောင်ပစ္စည်းတွေထားတဲ့ပုံစံကိုချိုးတင်ပြင်ဆင်ရွှေ့ပြောင်းထားပြီးတော့ဒီလန်ကို ဟိုပြည့်တဲ့အန်ရယ်ပေါ်မရှိအောင်လုပ်နိုင်တဲ့အခြေအနေမျိုးတွေရှိတယ်
ဟုတ်ကဲ့ဆယ်နောက်ဒီအပေါ်ကနေပြုတ်ကျပြီးတော့ထိခိုက်နေတဲ့ခုနဆရာလေးပြောသွားတဲ့ဒီမျက်နှာချက်လိုပစ္စည်းတွေအတွက်ဆိုလို့ရှိရင်ရော
အပေါ်ကနေပြုတ်ကျနိုင်တာအင်းအနေနဲ့လေလေတုံ့ပြန်တော့မှနေလုံးအနေရတော့မျက်နှာချက်တစ်ခုလုံးပြိုကျပြီးတော့အခန်းထဲမှာပြိမိတဲ့ကိစ္စမျိုးရှိနေတာကိုယ့်ရဲ့မျက်နှာချက်ကခိုင်ခန့်မှုတို့ဒါတွေကိုလည်းကြည့်ကြမယ်နော်အမြင့်မှာချိန်တဲ့ပစ္စည်းတွေကိစ္စပေါ့ဒီဒီတွေဓာတ်ပုံတွေနီးဆိုင်တွေနီးလုံးလျက်စက်တွေ့တတ်မှုကအဆပေါ့နော်ထားဝင်ထားနေလေးတွေကိုဆက်ဆေးရမယ်ပြင်သင့်ရင်ပြင်ရမယ်သဘောရှိတယ်ပေါ့ကိုယ်အများတန်းနေတဲ့ထိုင်တဲ့ဥမာအေကန်းလိုမင်းစားကန်းလိုဟာမျိုးအိယာရဲ့အပေါ်ဒေးမာလိုဟာမျိုးအဲ့နေရာမျိုးတွေမှာဘဝနဲ့ပြုတ်ချနိုင်တဲ့ပစ္စည်းမျိုးတွေမထားဘူးဒါတွေကိုကြောင်းလဲဖို့လိုတယ်ပိမာကိုယ့်အတွက်အနေရကင်းမဲ့စိတ်ကင်းမဲ့ခိုင်ခန့်တဲ့နေရာဘယ်နေရာလဲဆိုတာကိုလည်းပဲကြိုတင်ပြီးတော့ရှာထားတဲ့တောက်ဦးထဲမှာကြည့်ပြီးတော့ဒီထောင်းကတော့ပို့ပြီးတော့နိုင်ရန်ပို့ခိုင်တယ်ဒါကြီးအိမ်ထဲမှာရှိတဲ့ပြည်ပေါ်ကနေထဲမှာလဲဒီစပွဲကတော့ပို့ပြီးတော့မာတယ်တစ်ခုခုပြုတ်ချရင်တော့မှစပွဲကမချိုးနိုင်ဘူးဒါမျိုးတွေကိုလည်းကြိုတင်ကြည့်တာပြီးအနေရကျုံလာတဲ့အခါမျိုးကြရင်ကျွန်တော်ငလျင်မှာအများအားတို့ပြဆောင်ရတဲ့ပုံစံအတိုင်းဝက်ကာခိုင်ဆိုတာရှိတယ်။ချက်ချင်းဝက်ချလိုက်ရပြီးတော့ကိုယ့်ရဲ့ကောင်းပုံကိုလက်နဲ့ကာတက်နေတဲ့မြန်ပစ္စည်းတစ်ခုခုနဲ့ကာပြီးတော့ဖြုတ်နေတဲ့အချိန်မှာသူ့ကိုယ်ကိုခိုင်ကဒီလိုမျိုးတွေဝက်ကာခိုင်ဆိုတာကိုလွယ်လွယ်လုပ်နိုင်ဖို့အတွက်ကအိမ်မှာရှိတဲ့ပစ္စည်းတွေရဲ့နေရာအထားတူကလည်းအရေးကြီးတယ်။
ဟုတ်ကဲ့ဆရာအဲ့တော့ဒီဝက်ကာခိုင်ကိုလည်းဒီငလျင်လှုပ်လာတဲ့အချိန်မှာချိန်မကန်ပြီလက်မကန်ပြီပေါ့နော်။ဘာလို့မှမသိမဖြစ်ပဲနဲ့ချက်ချင်းလုံနိုင်အောင်တော့ချိုးတင်ပြီးတော့လေ့ကျင့်ထားတယ်တော့ဆရာနော်
။ဟုတ်ကဲ့ဟုတ်ကဲ့အဲ့ကျတော့နောက်တစ်ခုကကျတော့ဒီမှာဟို main switch လို့ဝိုင်ယာတွေပဲနားရှိတာတို့ gas pipe တွေပဲနားရှိတာတို့ main ချက်တဲ့ gas oil တွေလို့ထားရအောင်ဒီမှာ gas oil တွေပါလေအိမ်မှာထားမယ်ဆိုရင်တော့မှငလျင်တန်းခဏနိုင်အောင်ဆိုရင်ဒီ gas oil ကတိတိကျကျချမ်းကျင်မှာ fix လုပ်ထားမယ်ကျိုးနေတဲ့ကြည့်တစ်ခုခုနဲ့ခြီးထားမယ်မဟုတ်တဲ့အခါမှာတာမန်အင်အားလေးရှိတဲ့နေရာလောက်ရင်တော့မှဒီအရာတွေလိမ့်ပြီးတော့မှောက်ပြီးတော့ပုတ်ခွဲရတာလို့ရှိနေတယ်ခင်ဗျာဒီကျိုးတွေကအထူးသဖြင့်တော့ဒီအိမ်အဆောင်မှုတွေမှာနိုင်ငံနဲ့တွဲပြီးတော့အများအပြားသွားနေချင်တာဟုတ်အငလင်းတန်းကြောင့်သူကနိုင်ငံအကွဲမဲ့ပြိုချမဲ့ဆိုရင်ဒီမီချိုးတွေမီကလုတ်ရဲကျက်တောက်တာတို့ရှော့ဖြစ်တာတို့မီတာလောက်တော့ဒါမျိုးတွေလည်းဖြစ်နိုင်တာလို့အဲ့ရင်ဒီအရာတွေကိုခိုင်ခန့်အောင်တချို့ဆိုရင်တော့မီချိုးကိုရက်တင်းနေအောင်လုပ်ထားရင်လှုပ်တာနဲ့ပြတ်သွားနိုင်တယ်ဒီလိုမျိုးကြောင့်မီချိုးကိုနည်းနည်းပို့ပြီးတော့ညော့ပြီးတော့လှုပ်ထားတဲ့ဟာမျိုးဆိုအန်ရီရံပို့ပြင်းတာ
ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောချိုတင်ပြင်ဆင်ထားတင်တာရှိသေးလားဆရာ
ကိုယ့်ရဲ့ truck box နေရာနေဘလို့ဆင်းနိုင်တယ်ဘယ်ကနေဘလို့ရှောင်ထွက်နိုင်တယ်လှုပ်ပြီးတာနဲ့ကြိုင်နဲ့စာဦးတွေကပြေးထွက်ဖို့တာဝန်ရှိတယ်ဒီစားဘူးအချိန်မီးပြိုချတယ်အဲ့လိုကိုယ့်ရဲ့သွားနိုင်မဲ့လမ်းကြောင်းတွေရှင်းလင်းနေတဲ့ဟာမရှိဘူးတဲ့။ဒါပေမဲ့တော့အဲ့ဒီဥစ္စာတွေကိုကိုယ်တယောက်တည်းသိလို့မရဘူး။ကိုယ့်အိမ်မှာရှိတဲ့မိသားစုဝင်တွေအကုန်လုံးကိုအတူတူရှင်းပြရမယ်၊လေ့ကျင့်ရမယ်။တကယ် emergency အခြေအနေမှာအသုံးပြုနိုင်တဲ့အချို့သောပစ္စည်းတွေကိုအိမ်မှာစောင့်ထားဖို့စဉ်။သူတို့ကတော့အနည်းဆုံးစဉ်တော့မိသက်ဆေးဘူးလိုဟာမျိုးအိမ်မှာစောင့်ထားစဉ်နဲ့ငလျင်ကလှုပ်တာအဆောက်အဦမပြိုခင်မဲ့တယ်လက်စာမီးဘိုတွေကပြိုချပြီးတော့မီးလောင်တာမျိုးလျှက်စစ်ဝါရှော့ဖြစ်ကဲဆိုးတွေပောက်ကွဲလို့မီးလောင်တာမျိုးတွေဖြစ်လာတဲ့အခါမှာအမြန်ငိမ့်တာဆိုပြီးတော့ emergency light တို့ဟာမျိုးတကယ်တော့ငလျင်ကရပ်ပဲလုတဲ့အချိန်မှာ power supply တွေ main electrical line တွေကျက်တောက်ကနေလည်းကမှမီးကျက်နိုင်တဲ့အခါမှာကိုယ့်အိမ်ထဲမှာပြေးပေါက်ကိုယ့်ရဲ့ရှောင်ရမယ့်နေရာဒါမျိုးတွေကိုသိနိုင်ဖို့အတွက်ဆိုရင်ကိုယ့်အိမ်မှာစောင့်ထားတင်တာအကောင်းတဲ့ကမီးတို့ဟာမျိုးအဆက်သွယ်ရေးကြီးတွေဖြစ်တဲ့ကိုယ့်ရဲ့ဖုန်းလို့ကိုယ့်ရဲ့ hand phone လို့ကျေလို့ဆက်သွယ်လို့ရနိုင်သေးတယ်ဆိုရင်ကိုပိတ်မိနေရင်တောင်မှကိုနဲ့အနည်းနာမှထားတဲ့သဘောရှိတယ်။နောက်ရေပေါ်ရှိရင်ပြောင်းလဲတယောက်နဲ့ဆက်သွယ်ဖို့ဥမာ WhatsApp ပေါ့နော်။ခရာလေးအိမ်မှာရှိနေရင်တောင်မှတနေရာမှာပိတ်မိနေရင်ကိုကိုရှာတွေ့အောင်ဆိုခရာနဲ့မုတ်နိုင
်ဘူး။ဟုတ်ကဲ့ဆရာ။နောက်ထပ်ရောအခုလိုဒီရေပေါ်သဘောပြင်ဆင်ထားတင်တာရှိသေးလားဆရာ
။ကိုမိသားစုထဲမှာ first aid ပေါ့နော်။ပြောင်းလဲတယောက်နဲ့ရေပေါ်ပြုစုကုသပေးဖို့အတွက်ရေကြင်တင်ကြားထားဖို့ဥမာပြေးထွက်တဲ့တန်ရာပြည့်ပြည့်ရိုးချိုးတာပြည့်ပြည့်ဒီလိုသဘောမျိုးသမန်ကြီးကကြံရလေးရှိရင်တွတ်ထွက်မလောင်ကျေကွနာစီစုံနေပြီပေါ့နော်။နောက် first aid အတွက်ပတိတို့ကုန်းတို့ရက်ပြန်တို့ဒီလိုမျိုးလေးစုထားရင်တို့ဘာလို့တော့ကလေးငယ်ဖြစ်ပြီဆိုရင်သမန်တန်ရရလို့ဆွေးုံဆွေးချမ်းကိုသွားဖို့ဆိုတာသိမလို့ဘာလို့လဲဆိုတော့တကယ်လို့ကျန်းအပြစ်နဲ့လည်းမြင်လို့လို့ဒီကြည့်တဲ့တန်ရရတဲ့လူတွေအရင်ညားနေတဲ့အချိန်မှာဆွေးုံမှာသမန်တန်ရတွေကိုကုဖို့အချိန်ရှိနေ။နောက်ဆွေးုံဆွေးချမ်းကိုရောက်ဖို့ဆိုတာကလေးအနေရရှိတဲ့အချိန်မှာမလွယ်ဘူး။လမ်းနေရာပိတ်နေမယ်၊စပိတ်နေရာပြိုနေမယ်၊စောက်ဦးပြိုတဲ့ဟာတွေကလမ်းပိတ်နေမှာဖြစ်တဲ့အတွက်ကြောင့်အဲ့အနေနဲ့ရှိတဲ့အခြေအနေမျိုးတွေမှာတွဲထွက်လွန်လာမဖြစ်အောင်အတက်ချူပြတ်တာပိတ်တာမဖြစ်အောင်ပြုစုပို့သနိုင်တဲ့ရှုလူကြီးတွေကိုအိမ်သားတွေကလူကြီးကတက်မြောက်ထားမယ်ဆိုရင်ခြံကောက်။နောက်ရိုးတော်အစားစားတို့ရေတို့ကိုယ့်ရဲ့ထပ်ပေါက်ပိတ်ပြီးကိုယ်ကအိမ်ထဲမှာပိတ်ပြီးလို့ထွက်မရဒီလိုအခြေအနေမျိုးတွေကရေတော်အစားစားတွေလူတွေနောက်ဗီဒီယိုပေါ့နောက်ဗီဒီယိုအခြေအနေတွေချာနားထောင်ပါလို့ရမယ်ပေါ့နော
်။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ။
ကွန်မန်းစီစဉ်တင်ဆက်တဲ့ပတ်စဉ်ကျမ်းမာရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်။ VOE ကနေကြာသပတေးနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုဆက်ပြီးတော့တင်လွှင့်ပေးနေပါတယ်။အခုတခါတော့တိုင်းသားနယ်စပ်ဒေသတွေမှာဖြစ်ပေါ်နေတဲ့အခြေအနေတွေကိုတင်ဆက်ပေးထားတဲ့တိုင်းရင်းသတင်းအစီအစဉ်ကိုတင်ဆက်ပေးသွားမှာပါ။ဒီစီစဉ်ကိုတော့ထိုင်းအခြေဆိုင်တိုင်းရင်းသတင်းတောက်တွေကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
ပတ်စဉ်တင်ဆက်သွားမယ်တိုင်းရင်းသတင်းလွာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ဖျားသုံးစုမြို့နယ်ကမွန်ပြည်သက်ပါတီတပ်ဖွဲ့နဲ့မြန်မာစစ်တပ်တို့တိုက်ပွဲဖြစ်ပွားခဲ့ပါတယ်ရတက်နေတဲ့တရားဝင်ငြိမ်းချမ်းရေးဆွေးနွေးပွဲတွေတရားဝင်ပြန်လည်စတင်နိုင်ဖို့နှိစက်နေပြီလို့ KNU ဘက်ကပြောဆိုခဲ့တယ်ဆိုတာနဲ့ရှမ်းပြည်နယ်လက်စစ်ဝန်ကြီးကိုရေကာတာစီမံကိန်းလက်မခံတဲ့တီဘောမြို့နယ်ကဒေသခံတွေကန့်ကွက်ဆန္ဒပြတဲ့အကြောင်းတွေကိုကြားကြရမှာပါရှင်
ကျမကနန်းဟောင်းပါရှင်သတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါထိုင်းမြန်မာနယ်စပ်နယ်နိမိတ်ကိစ္စကိုအကြောင်းပြုပြီးမွန်ပြည်သက်ပါတီတပ်စခန်းဂျပန်ရေတွင်းရွာကိုတပ်မတော်ကနေခွင့်ပြုချက်မရဘဲဝင်ရောက်လာလို့နှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့ပါတယ်မွန်ပြည်သက်တပ်တီနေရာကိုခွင့်ပြုချက်မရှိဘဲအတင်းဝင်လာလို့အောက်ခြေမှာထိတွေ့ပစ်ခတ်မှုတွေဖြစ်လာပြီးတနိုင်ငံလုံးပစ်ခတ်တိုက်ခိုက်မှုရဲစဲရဲသဘောတူစာချုပ် NCA ကိုချိုးဖောက်တယ်လို့မွန်ပြည်သက်ပါတီ COC ချုပ်ပိုချုပ်လီကောင်းကပြောပါတယ်သမရောကပြူဟာမှုအပါဝင်နယ်မြေခံတိုက်ရင်မှုမွန်ပြစ်သက်ပါတီဆက်ဆံရေးအရာရှိတဦးတို့နဲ့အတူတပ်ဖွဲ့ဝင်တွေဂျပန်ရေတွင်းရွာကိုမော်တော်ကားတွေနဲ့နိုဝင်ဘာလ28ရက်နေ့မှာဝင်ရောက်လာရမှာမွန်ပြစ်သက်ပါတီကစတင်ပစ်ခတ်ခဲ့တာဖြစ်ကြောင်းထိခိုက်ဒဏ်ရာနဲ့သေဆုံးသူတွေရှိခဲ့ကြောင်းသတင်းတွေထွက်ပေါ်ခဲ့ပါတယ်။အခုလို့ပစ်ခတ်မှုဖြစ်ပွားခဲ့ပြီးတဲ့နောက်ကရင်နယ်ခြားစောင့်တပ်ဖွဲ့ BGF လည်းထပ်မံရောက်ရှိလာပြီးတပ်မတော်နဲ့ပူးပေါင်းတိုက်ခိုက်ပြီးဂျပန်ရေတွင်းရွာအခြေစိုက်မွန်ပြစ်သက်ပါတီဖျားသုံးစုမြို့နယ်ရုံးအမှတ်5တပ်ရင်းတပ်ခွဲရုံးကိုဝင်ရောက်တိုက်ခိုက်ပြန်တာကြောင့်မွန်းလွဲ2နာရီချိန်လောက်မှာတပ်မတော်ကထိန်းချုပ်ထားခဲ့ပါတယ်တိုက်ပွဲအတွင်းဂျပန်ရေတွင်းနဲ့ကြံသောကျေးရွာကရွာသား300ကျော်ဟာထိုင်းနယ်မြေထဲမှာရှိတဲ့မွန်ဘူးကြီးကျောင်းမှာဝင်ရောက်ခိုးလုံနေရပါတယ
်တနစ်ကျော်ကြာရပ်တန့်ထားတဲ့တရားဝင်ငြိမ်းချမ်းရေးဆွေးနွေးပွဲတွေနဲ့ပတ်သက်ပြီးတော့တနင်္ဂနွေလို့ပြစ်ခတ်တက်ကတ်မှုရစရေးဆိုင်ရာသဘောတူစာချုပ် NCA အကောင့်ထယ်ဖို့မှုဆိုင်ရာ GICM ကနေတစ်ဆင့်တရားဝင်ပြန်လည်စတင်နိုင်ဖို့နှိစနေပြီလို့ KNU ဘက်ကပြောပါတယ် GICM စီဝေးဆုံးဖြတ်ချက်နဲ့မှတရားဝင်စီဝေးပြန်စနိုင်မယ်သဘောဖြစ်တဲ့အတွက်GICR စီဝေးခွန်နိုင်ဖို့လဲလာမဲ့ဒီဇင်ဘာလမှာအစိုးရသမတော်နဲ့အလို့သဘောတွေ့ဆုံညှိနှိုင်းမှုတွေလှုပ်ဆောင်ဖို့ရှိသေးတယ်လို့လဲ KNU ထွေထွေတွင်းမှုချုပ်ဘဒူစောတာတူမှုကပြောပါတယ် KNU ဟာပြီးခဲ့တဲ့2018နိုဝင်ဘာလကစပြီးတော့ငင်းချမ်းရေးလုပ်ငန်းစဉ်ဆိုင်ရာတရားဝင်စီဝေးပါဝင်မှုတွေကိုယာယီရပ်တန့်ထားတယ်လို့အလို့သဘောဆွေးနွေးမှုတွေနဲ့ငင်းချမ်းရေးလုပ်ငန်းစဉ်ရဲ့တည်ဆုံမှုတွေကိုအပြေရှားဖို့ကြိုးပမ်းလှုပ်ဆောင်နေတာလည်းဖြစ်ပါတယ်
အသက်18နှစ်မပြည့်သေးတဲ့ကလေးတွေကိုစစ်သားအပြက်လက်မခံဘူးလို့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီရှမ်းပြည်တပ်မတော်ဥက္ကဋ္ဌဘိုလ်ချုပ်ကျော်စုကပြောဆိုလိုက်ပါတယ်။နိုဝင်ဘာလ26ရက်နေ့က RCSS ဌာနချုပ်လွိုက်တက်လျန်းမှာဂျနီဝါခေါ်ကလေးတငယ်များကကွယ်ရေးအမျိုးသမီးဘဝလုံခြုံရေးနဲ့မြေမြုပ်မိုင်းအသုံးမပြုစေရေးသဘောတူစာချုပ်လက်မှတ်ရေးထိုးရမှာဘိုလ်ချုပ်ကျော်စုကပြောဆိုလိုက်တာဖြစ်ပါတယ်။ခေရစည်းကြောင်းပြောင်းလဲတာနဲ့အမျှရှမ်းလူမျိုးတွေအနေနဲ့ခေတ်နဲ့အညီပြောင်းလဲဖို့လိုအပ်လာတယ်လို့လူငယ်တွေပညာရေးကောင်းမွန်စွာတင်ယူစီလိုတဲ့စိတ်နဲ့ဂျနီဝါခေါ်စာချုပ်ကိုလက်မှတ်ထိုးရတာဖြစ်ကြောင်းဘိုလ်ချုပ်ကျော့စ်ကပြောပါရယ်ဂျနီဝါခေါ်စာချုပ်ကိုကမ္ဘာပေါ်မှာရှိတဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကနေတကယ့်2000ခုနှစ်ကဆွစ်ဇာလန်နိုင်ငံမှာစတင်ခဲ့ပါရယ်လက်ရှိမြန်မာနိုင်ငံကတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေအနေနဲ့ Moon NMSP ၊ KYNI KMPP ၊ KYIN KNU ၊ CHIN CNF ၊ PO PNLO တို့အပြင်အခုဆိုရင် RCSS တို့ကလက်မှတ်ရေးထိုးခဲ့ပြီးဖြစ်ပါရယ်
ဒီခိုင်ပြည်နယ်မြောက်မြို့နယ်အိုးသိန်းရွာကိုမြန်မာစစ်ကြောင်းတစ်ခုကတနပ်ပစ်ဖောက်ဝင်ရောက်လာပြီးယောက်ျားတွေကိုဖုံးတော်ကြီးကျောင်းမှာခုံယူစစ်ဆေးနေတဲ့အတွက်ရွာသားတွေစိုးရိမ်နေကြတယ်လို့ကြေးရွာသားတွေကပြောပါရယ်နိုဝင်ဘာ26ရက်နေ့ကအင်အား60ခန့်ရှိတဲ့စစ်ကြောင်းတစ်ခုရောက်လာပြီးနေအိမ်တွေကိုတအိမ်သက်တအိမ်ဆင်းမွေနှောက်ရှာဖွေခဲ့တယ်လို့ရွာမှာရှိတဲ့ယောက်ျားတွေကိုလည်းမနေ့7နိုင်ကတည်းကဖုံးတော်ကြီးကျောင်းမှာမွန်လပိုင်းအထိခုံယူစစ်ဆေးခဲ့တာပါအိုသိန်းရွာနီးမြန်မာစစ်ကြောင်းတွေမကြာခဏမိုင်းဆွဲခံရတယ်လို့ပြစ်ခတ်မှုတွေလည်းခံနေရတဲ့အတွက်အခုလူစစ်ဆေးတာဖြစ်တယ်လို့အနောက်ပိုင်းတန်းစစ်ဌာနချုပ်စီဦးစီးပရမတ်တန်ဘူမူကြီးဝင်းစိုးဦးကမီဒီယာတွေကိုပြောဆိုခဲ့ပါတယ်
လ
လက်ရှိမြန်မာနိုင်ငံရဲ့စစ်ရေးအခြေအနေအရအမျိုးသမီးတွေကြုံတွေ့နေရတဲ့လုံခြုံရေးအခြေအနေများနဲ့ပတ်သက်ပြီးကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းရှိအမျိုးသမီးအဖွဲ့များနဲ့ဥပဒေအထောက်အကူပြုကွန်ရက်အဖွဲ့တို့ကတရုတ်မြန်မာနယ်စပ်တနေရာမှာဆွေးနွေးပွဲတက်ပြုတ်လုခဲ့ပါတယ်။နှစ်ပေါင်း80ကျော်စစ်ရေးပဋိပက္ခနောက်ဆက်တွဲပြဿနာတွေကြောင့်ဖြစ်ပေါ်လာတဲ့လုံခြုံရေးပြဿနာနိုင်ငံတကာသဘောတူစာချုပ်များကိုလိုက်နာဖော်ဆောင်ခြင်းမရှိတဲ့အတွက်ပေါ်ပေါက်လာတဲ့အမျိုးသမီးများရဲ့လုံခြုံရေးပြဿနာတွေကိုဆွေးနွေးခဲ့ကြတယ်လို့အထောက်အကူပြုကွန်ရက်အဖွဲ့ဥလပိုင်းနော်ဆန်ကပြောပါရယ်နိုဝင်ဘာလ22ရက်နေ့နဲ့23ရက်နေ့တွင်မှာတရုတ်မြန်မာနယ်စပ်တနင်္လာမှာအမျိုးသမီးကိုယ်စားလှယ်တွေဥပဒေပညာရှင်တွေနဲ့ဥပဒေအထောက်အကူပြုကိုယ်ရက်တွေကတာဝန်ရှိသူတွေတက်ရောက်ခဲ့ကြပါရယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့နယ်နဲ့ကြောင်မဲမြို့နယ်ကြားနမ်တူမြစ်ခေါ်ဒုထဝတီမြစ်ပေါ်မှာတည်ဆောင်မဲ့အထက်ရဲရွာစီမံကိန်းနဲ့ပတ်သက်ပြီးလာရောက်ကြည့်ရှုတဲ့ရှမ်းပြည်နယ်အစိုးရတင်းစစ်စွမ်းအင်ဝင်ကြီးဆိုင်းဆိုင်တစ်လုံးကိုစီမံကိန်းလက်မခံတဲ့တာလုံရွာသားတွေကစန့်ကျင်ကန့်ကွက်ခဲ့ကြပါတယ်ဒီအကြောင်းကိုတော့နမ်ဟ ோம் ကနေစူးစီးတင်ဆက်ပေးမှာဖြစ်ပါတယ်
နိုဝင်ဘာလ25ရက်မနေ့ပိုင်းကရှမ်းပြည်နယ်အစိုးရလျှက်စစ်စွမ်းအင်ဝန်ကြီးစိုက်ဆံတစ်လုံးနဲ့အဖွဲ့ဟာတီဘောမြို့မြောက်ဘက်တာလုံရွာဘက်ကိုရောက်ရှိရမှာဒေသခံတွေကရွာထဲကိုပေးမဝင်ပဲစန့်ကျင်ကန့်ကွက်ဆန္ဒပြခဲ့ကြတယ်လို့ကန့်ကွက်ရမှာပါဝင်တဲ့တာလုံဒေသခံအရင်းကရှမ်းစကားနဲ့အခုလိုပြောပါတယ်
ကောပါဟောမလောင်ကြီးကလည်းနေဟောမလောင်ဟိုင်းဟာဒီမှာ
ဝင်းကြီးကကျမတို့ကောင်းတဲ့နေရာသိရအောင်ကူညီပေးမယ်လို့ပြောတယ်ရွာသားတွေနဲ့တွားတွေ့ချင်းနဲ့ဒီကတာတိဆောက်မဲ့နေရာကိုတွားကြည့်ခြင်းနဲ့ကျမတို့ရွာသားတွေကပေးမတော်ဘူးရွာထဲကိုလည်းပေးမဝင်ဘူးစီမံကိန်းရပ်တန့်ဖို့နေနေသတာရွာသားတွေအခုလိုရေကတာစီမံကိန်းကိုစန့်ကျင်နေတဲ့ policy ကိုလည်းပြောခိုင်းနေဝင်ကြီးကထပ်ပြောသေးတယ်ဒီလိုစီမံကိန်းနေရာတိုင်းမှာထိခိုက်မှုရှိတယ်တဲ့ရွာသားတွေကိုကူညီဖို့အကောင်းလာတာတဲ့ကျမပြောတယ်ကောင်းစေချင်ရေကတာစီမံကိန်းရပ်ပေးဖို့အားလုံးကောင်းသွားမယ်
မြေရဲ့အရှိတ်ကန်းနဲ့အနောက်ဘက်ကမှရှိတဲ့တာလုံရွာနရွာစလုံးရဲအောက်ရောက်သွားစေမဲ့အပြင်ရေကာရာကြောင့်ဖိုးဖားစင်ဆက်ကလေးကဝမ်းစာအဖြစ်လုတ်ကင်စားတောက်လာတဲ့ကပလာတိချံဧကပေါင်းထောင်နဲ့ချီတမိုင်းဝင်စီတီပထိုးတွေသာသနိကအဆောက်အဦတွေဟာလည်းရေအောက်နှိမ့်မြုပ်ပျောက်ွယ်သွားမှာဖြစ်တာကြောင့်ရွာသားတွေကဒီစီမံကိန်းကိုစန့်ကျင်ကန့်ကွက်ခဲ့ကြတာဖြစ်ပါတယ်။လက်ရှိမှာကြောက်မဲမြို့နယ်တောင်ချေရွာမှာစောက်မဲ့ရေကာရာဟာပြီးခဲ့တဲ့နှစ်က30ရာခိုင်နှုန်းပြီးစီးနေတယ်လို့သိရပါတယ်။ရွာသားတွေမကြာခဏစန့်ကျင်ကန့်ကွက်ဆန္ဒပြခဲ့ကြတာကြောင့်ဆက်လက်မစောက်နိုင်တယ်လို့ရွာသားတွေနှင်နာမှုကိုယော့ကြည့်ပေးဖို့ရွာတစ်တီဆောက်ပေးဖို့အတွက်စီမံကိန်းဘက်ကရောအစိုးရဘက်ကပါမစီစဉ်ပေးနိုင်တာဖြစ်ကြောင်းတီဘောမြို့နယ်ကပြည်내လွတ်တော်ကိုယ်စားလှယ်စိုက်ခမ်းအောင်ကပြောပါရယ
်ဒီစီမံကိန်းမှာကပြည်သူကဟိုမှာလူထုကလက်မခံဘူးဒီစီမံကိန်းကိုရပ်တန့်ပေးဖို့အတွက်ပဲသူကတောင်းဆိုတာလူထုရဲ့ညှိနှိုင်းဆုံးရှုံးမှုတွေကိုနိုင်ငံတော်အစိုးရဘက်ကမလုံနိုင်ဘူးကအစိုးရကတော့ဒီအဲ့ဒီစီမံကိန်းကိုဆက်ပြီးတော့မှအကောင့်ထည့်ပေါ်နေတွေ့ရတယ်မရတဲ့သဘောမျိုးဖြစ်နေတယ်
။တလုံရွာရဲ့မြောက်ဖက် -10 အကွာမှာတိဆောက်မဲ့ရေကာတာဟာရာလျက်စ280မီဂါဝတ်ထုတ်လုပ်နိုင်မှာဖြစ်ပြီးရေကာတာတိဆောက်မဲ့ကုမ္ပဏီဟာတရုတ်၊ဂျပန်၊ဂျာမနီနဲ့ဆွစ်ဇာလန်နိုင်ငံကကုမ္ပဏီတွေဖြစ်ပါတယ်။ပြည်ထောင်စုအစိုးရနဲ့ကုမ္ပဏီတွေဟာဒုထဝတီမြစ်ခေါ်နမ်တူမြစ်ပေါ်မှာရာလျက်စထုတ်လုပ်ရေးစီမံကိန်းအတွက်15ခုတိဆောက်ခဲ့ပါတယ်။
ဆက်ပြီးတော့ဒေသအတွင်းရပ်ပေါင်း90နေထိုင်သူတွေကိုမဲပေးခွင့်ပြုမဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ပြင်ဆင်ချက်အပေါ်ပြည်내အတွင်းတိုင်းသားပါတီတွေအတွက်ထိခိုက်မှုတွေရှိနေတယ်လို့မွန်ပြည်내လွတ်တော်ကိုယ်စားလှယ်တွေကပြောပါတယ်။မိကလျာမွန်ကစူးစီးတင်ဆက်ထားပါတယ်
။ရွှေပြောင်းနေထိုင်သူတွေအနေနဲ့ရောက်ရှိရာမဲဆန္ဒနယ်မြေတွေမှာရပ်ပေါင်း90ကျော်နေထိုင်သူတွေကိုမဲပေးခွင့်ပြုမယ်ဆိုပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြင်ဆင်လိုက်တာဟာလာမယ့်ရွေးကောက်ပွဲမှာဒေသခံတိုင်းရင်းသားပါတီတွေကိုအလွန်ထိခိုက်နှိမ့်နှာစေတယ်လို့ပြည်내လွှတ်တော်ကိုယ်စားလှယ်လက်ဖြစ်ဝန်ပြည်내လွှတ်တော်ဒုဥက္ကဋ္ဌလက်ဖြစ်တဲ့ဒေါက်တာအောင်နိုင်ဦးကအခုလိုပဲပြောပါတယ
်။ဟိုမနေ့တနေ့ရမှရောက်လာတဲ့ဒီ3လကျော်လောက်ပဲရောက်လာတဲ့ပုဂ္ဂိုလ်ဟာဒီဒေသအကြောင်းသူဘယ်လောက်မှလည်းနားမလည်ပဲနဲ့သူလည်းမသိပဲနဲ့သူ့ကိုမဲပေးခွင့်ပေးလိုက်တာဒါဘယ်လိုမှဆွဲမဖြစ်ဘူးလို့ကျွန်တော်မြင်တာပေါ့နော်။တရားမျှသာမှုအရာတော့မဖြစ်ဘူးလို့ကျွန်တော်ယူဆတယ
်။ပြီးခဲ့တဲ့2015ရွေးကောက်ပွဲမှာရက်ပေါင်း180နေထိုင်သူတွေကိုမဲပေးခွင့်ပြုခဲ့တာဖြစ်ပြီးအခုလာမယ့်2020ရွေးကောက်ပွဲကြရင်ရက်ပေါင်း90ကျော်နေထိုင်တဲ့သူတွေကိုမဲပေးခွင့်ပြုဖို့အောက်တိုဘာလ3ရက်နေ့ကပြင်ဆင်လိုက်တာပါ။ ဒေရကမဟုတ်သူတွေကိုအခုလိုမဲပေးခွေပြူတာဟာပါတီအဖွဲ့အစည်းတစ်ခုခုအတွက်အလွယ်တကူမဲဝဲမှုတွေဖြစ်စေနိုင်တယ်လို့လည်းမွန်ပြည်နယ်ပြည်ထောင်စုကြက်ခိုင်ရင်နဲ့ဖို့ဖြေးရေးပါတီအတွင်းမှဦးဝင်းမော်ဦးကအခုလိုဆိုပါတယ
်တဘာဝကျကျစဉ်းစားကြည့်တော့သူဟာဒီမှာနေတဲ့ဘောဥမာဒီမွန်ပြည်နယ်ထဲမှာလာပြီးရှစ်ပြောင်းလို့ပါရှိတယ်နော်သူတို့ဒီဒေသမှာစီးပွားဟိုဝင်ငွေတရအရသာပို့တာပြီးတော့လုပ်နေခြင်းဖြစ်တယ်သို့တော့ဒီဒေသရဲ့ဆိုင်ရာပုံပုံတွေပါတီတွေအဲခုနတုတ္တကိုလည်းနဲ့ပတ်တယ်သူတို့စိတ်ထဲမှာပြောမယ်ဆိုရင်တော့တိတ်ပြီးတော့ active ဖြစ်မှာဟုတ်နော်ဒါဟုတ်ပါတီတစ်ခုအဖွဲ့အစည်းတစ်ခုဒီလိုမျိုးပုံပုံကြီးဆိုင်ရာအဲ့လိုမျိုးနဲ့ဟိုမဲရရှိအတွက်ဟိုဆိုရတော့ပွင့်လင်းပြောရင်မဲဝယ်လိုက်တယ်ဆိုရင်ဒီမဲတွေကဝင်ပြီးတော့ဆောင်းသွားနိုင်တယ်ပေါ့
ပြည်ထောင်စုရွေးကောက်ပွဲကမရှင်ကပြည်ထောင်စုလွှတ်တော်ကိုတင်ပြထားပြီးဖြစ်တဲ့အတွက်ရက်ပေါင်း90တွင်ကကွက်သူမရှိဘူးဆိုလို့ရှိရင်အတီဖြစ်သွားမယ်လို့လဲမွန်ပြည်နယ်ရွေးကောက်ပွဲကမရှင်အဖွဲ့ခွဲအတွင်းမှဦးဟိန်းနှင်းထက်ကဆိုပါတယ်
တော့ပြည်တော်သူကနေပြည်တော်သူလွှတ်တော်တန်တာတော့9ရက်နေလို့ပြရတယ်အဲ့တော့ခြေကမှုပြည်139 159ရတော့ရက်ပေါင်း90ပေါ့နော်ရက်ပေါင်း90ပြင်ကကွက်တာမရှိဘူးအတီဘူးတယ်ဆိုဒီတိုင်းဆရာတော့လိုင်းနာသွားရုပ်ရှိတယ်နော်
အခုလိုရွေးကောက်ပွဲဆိုင်ရာဤဥပဒေပါပြဋ္ဌာန်းချက်ကိုပြည်ထောင်စုရွေးကောက်ပွဲကမရှင်ကပြင်ဆင်လိုက်တာဟာရွှေ့ပြောင်းလုပ်တာတွေနေထိုင်မှုများတဲ့နေရာကဒေသခံတွေတရင်သားပါတီတွေအခွင့်အရေးဆုံးရှုံးနိုင်တဲ့အတွက်ဆက်လက်ကောက်ကွက်သွားမယ်လို့လည်းကချင်မျိုးသားကွန်ကရက်ပါတီကနိုဝင်ဘာလ10ရက်နေ့မှာထုတ်ပြန်ကြေညာထားပါတယ်ရှင
်အခုဆက်ပြီးသတင်းအချင်းချုပ်ကိုနားဆင်ကြားရမှာပါရှင်
ဖျားသုံးစုမြို့နယ်ကမွန်ပြည်သစ်ပါတီတပ်စခန်းကိုတပ်မတော်ကနေဝင်ရောက်တိုက်ခိုက်တာဟာ NCA သဘောတူစာချုပ်ကိုချိုးဖောက်တာလို့မွန်ပြည်သစ်တာဝန်ရှိသူတွေကပြောပါတယ်။တနစ်ကြော်ကြားရပ်တန့်ထားတဲ့တရားဝင်ငြိမ်းချမ်းရေးဆွေးနွေးပွဲတွေတရားဝင်ပြန်လည်စတင်နိုင်ဖို့နှိစက်နေပြီလို့ KNU အထွေထွေတွင်းရေးမှုကပြောဆိုပါတယ်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်ကျမကအမီလာ
သောရရှင်နေခုနားဆင်ခဲ့ရတာကတော့အပတ်စဉ်တိုင်းသတင်းလွှာအစီအစဉ်ဖြစ်ပါတယ်သောရရှင်နေနဲ့ VOA ကိုအင်တာနက်ကနေဝေဖန်ကြံပေးစာတွေပေးခြင်းနဲ့တချင်းတောင်းခြင်းနဲ့ဆိုရင်ကျွန်တော်တို့ရဲ့ email လိပ်စာကနေတဆင်တောင်းနိုင်ပါတယ်ကျွန်တော်တို့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ဖုန်းနဲ့တိုက်ရိုက်ဆက်သွယ်ခြင်းနဲ့ဆိုတော့1-3-3-8-5-5-5လေးဖြစ်ပါတယ်ခင်ဗျာအခုတော့သတင်းအချင်းချုပ်ကိုကိုအောင်လွင်ကတလက်ကြီးညာပေးမှာဖြစ်ပါတယ
်။ရခိုင်ရနေကမစ်ဆိုင်တုံးဖြစ်ပုံရတဲ့ဒုံးတွေကိုဒီကနေ့ဆန်းသက်ဖြစ်လွတ်လိုက်ပါတယ်။နျူကလ িয়ার ရေးဆက်လက်ဆွေးနွေးနေတဲ့ဆိုရင်အမေရိကန်ဘက်ကဒီနေ့မကုံငင်သဘောထားပြောင်းမှုမြောက်ကိုရီးယားကတောင်းဆိုထားတဲ့ချိန်မှာပဲအခုလိုနောက်ထပ်ဆန်းသက်ဖြစ်လွတ်လိုက်တာပါ။ဟောင်ကောင်ဒီမိုကရေစီဥပဒေကိုအမေရိကန်သမ္မတဒေါ်နယ်ထရန့်လက်မှတ်ရေးထိုးတည်ပြုလိုက်တဲ့ပေါ်အပြင်းထန်ကန့်ကွက်တဲ့အကြောင်းတရုတ်နိုင်ငံကအမေရိကန်သမ္မတကြီးကိုဒီကနေ့ပဲဆင့်ခေါ်ပြောဆိုလိုက်ပါတယ်။တရုတ်နိုင်ငံရဲ့ပြည်တွင်းရေးကိုပြင်းပြင်းထန်ထန်ဆွတ်ဖက်တဲ့လုပ်ရဖြစ်သလိုနိုင်ငံတကာဥပဒေကိုအကြီးအကျယ်ချိုးဖောက်ရရောက်တဲ့အကြောင်းအမေရိကန်သမ္မတကြီးတယ်ရီဘရန်စတက်ကိုတရုတ်ဒုတိယနိုင်ငံခြားရေးဝန်ကြီးလီယွန်ချင်ကပြောဆိုလိုက်တဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးဌာနရဲ့ကြေညာချက်ကဖော်ပြလိုက်တာပါ။ကုန်သွယ်ရေးဆိုင်ရာအငင်းပွားမှုတွေကြုံနေရတဲ့တရုတ်နိုင်ငံကသတိပေးနေတဲ့ကြားကပဲဟောင်ကောင်မှာဒီမိုကရေစီလှုပ်ရှားသူတွေကိုအားပေးထောက်ခံတဲ့ဥပဒေမူကြမ်းတစ်ခုကိုသမ္မတထရန့်မနေ့ကပဲလက်မှတ်ရေးထိုးလိုက်တာပါ။အမေရိကန်ပြည်ထောင်စုကိုတရားမဝင်ဝင်လာသူတွေကိုနှိမ်နင်းတဲ့အစီအစဉ်ရပြီးခဲ့တဲ့နေ့ထက်ရွှေ့ပြောင်းဝင်ရောက်လာသူတွေကိုဖမ်းဆီးထိန်းသိမ်းရမှာတကောတပြားဖြစ်နေတဲ့မိသားစုတွေကိုစုံစမ်းနိုင်မဲ့ဤပညာမျိုးအမေရိကန်လုံးမိမိလူညွေးဝင်ကြီးဌာနမှာမရှိခဲ့တဲ့အကြောင်းအစိုးရဌာနတွင်စုံစမ်းမှုတစ်ခုကတွေ့ရှိပါတယ်။ကလေးတွေနဲ့တူရောက်လာတဲ့သူတွေပါဝင်တရားမဝင်နေဆက်ဖြတ်ကျော်ဝင်ရောက်လာသူတွေကိုရာဇဝတ်ကြောင်းနဲ့အရေးယူမဲ့မူဝါဒအရမိသားစုဝင်တွေခွဲခြားထိန်းသိမ်းထားတဲ့ကိန်းဂဏန်းအတိအကျကိုရှာထုတ်ဖော်မပေးနိုင်ခဲ့ဘူးဆိုပြီးလုပ်ငန်းစစ်ချုပ်ရုံးအစီရင်ခံစာကဖော်ပြလိုက်တာပါ။အယ်ဘေးနီးယားနိုင်ငံမှာဆက်စုနှစ်တွေအတွင်းအစိုးဆုံးငွေနဲ့ကြောင့်တည်ဆုံးသူရေးတွေ့ရဒီကနေ့ထီဆိုရင်တော့40ယောက်ထက်မနည်းရှိသွားပြီဖြစ်တဲ့ကြောင်းအာဏာပိုင်တွေကအတည်ပြုလိုက်ပါတယ်။
ရင်းချင်းညုတ်ကိုကိုအောင်လုံးကြေညာပေးခဲ့တာဖြစ်ပါတယ်ဒီညပိုင်းအစီအစဉ်ထုတ်လို့ရေမှုကမတ်စုမြတ်မုံဖြစ်ပြီးတော့အင်ဂျင်နီယာကတော့ Vitech Zone နဲ့ဖြစ်ပါတယ် VOA American တန်ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိလိုင်းဒိုမီတာ25 30 51နဲ့လိုင်းလံမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်ကျွန်တော်ရန်နိုင်ပါ
Thank you.
This program has come to you from the Voice of America, Washington.